ဇနေညကျင်ပါပြုလုပ်တဲ့ဓမ္မသဘင်ပွဲဓမ္မဒါနတရားလှူပွဲစတင်ကြစို့သာသနာတော်နှစ်2556ခုနှစ်မြန်မာကောဇာတက္ကရာ1384ခုနှစ်တရင်ကျော်လာဇန်23ရက်ခရစ်နှစ်2012ခုနှစ်အော်တိုဘာလ28ရက်တနင်္ဂနွေနေ့ညချမ်းချိန်ကာမှာမန္တလေးတိုင်းဒေသကြီးအမရပူရမြို့ဦးတော်ရက်မိုးကုတ်ဆရာတော်ဘုရားကြီးခန္ဓာဝန်ချခဲ့ရာပင်မတန်ဝေဇနီယမင်္ဂလာမက္ခင်ရိတ်တာရွှေရတုဓမ္မယုံတွင်မှဆင်ရင်ကျင်းပပြုလုပ်တဲ့ဓမ္မဒါနတရားလှူပွဲဖြစ်ပါတယ်အကြောင်းရင်းခန္ဓာကကျေးဇူးတော်ရှင်မိုးကုတ်ဆရာတော်ဘုရားကြီးခန္ဓာဝန်ချတဲ့ချသွားခဲ့ရာ250ပြည့်ရွှေရတူအထိမ့်မတ်ပူဇော်ပွဲကိုကြောင်းပြုပြီးတော့အလုံးသောတပည့်တာဝကတွေကဓမ္မဒါနတရားလှူပွဲကြီးကိုပေးလှူကြတယ်ယနေ့ညမှာတရားပွဲကုသိုလ်ရှင်များဓမ္မဒါနတရားလှူပေးလှူတဲ့ကုသိုလ်ရှင်များကရန်ကုန်မြို့အဖွားဖြစ်သူဒေါ်စိန်အားလူနဲ့နိဗ္ဗာန်သုံးတန်သောချမ်းသာကိုခံစားစေနိုင်ရန်ရည်စူးမှန်းထားပြီးဒေါ်အေးအေးတန်းမိသားစုတို့ကဓမ္မဒါနတရားလှူရှင်ဖြစ်ပြုလုပ်ကြပါတယ်။အဲ့တော့ယနေ့ညဘုန်းကြီးနေနဲ့မိုးကုတ်ဆရာတော်ဘုရားကြီးရဲ့ခန္ဓာဝန်ချရာ250ပြည့်ရွှေရတူအထိမ့်မဲ့ပူဇော်ပွဲမှာဗာတရားဟောပေမလဲဆိုတော့မိုးကုတ်ဆရာတော်ဘုရားကြီးနဲ့ဆက်တဲ့မိုးကုတ်ဆရာတော်ဘုရားကြီးဤလမ်းစဉ်မြတ်ဆိုတဲ့တရားကိုဟောပေးပါမယ်။ဒါကြောင့်တရားနာမည်ကမိုးကုတ်ဆရာတော်ဘုရားကြီးဤလမ်းစဉ်မြတ်တရားတော်တဲ့။ဘာတရားလဲ။အဲ့တော့ဘုန်းကြီးကဒီတရားတော်ကိုမိုးကုတ်ဆရာတော်ဘုရားကြီးလမ်းစဉ်မြတ်လို့ပြောပြီးမဲ့ဘုရားရှင်ရဲ့တပည့်တော်ဝကဖြစ်တော့ဘုရားရှင်ရဲ့လမ်းစဉ်ပဲဖြစ်ပါလိမ့်မယ်။အဲ့တော့ဘုန်းကြီးတို့ဒီထဲမှာဘုန်းကြီးအပိုင်း၃ပိုင်းခွဲခြားပြီးတော့ဟောပေးပါမယ်။နံပါတ်၁ပိုင်းကယခုလိုမိုးကုတ်ဆရာတော်ဘုရားကြီးနဲ့ပတ်သက်တဲ့အထိမ့်မဲ့ပွဲတွေလှုပ်တင်ပုံဒါကိုနံပါတ်၁အပိုင်းနေနဲ့အနည်းငယ်ပြောပေးပါမယ်။ဒုတိယပိုင်းနံပါတ်၂အနေနဲ့မိုးကုတ်ဆရာတော်ဘုရားကြီးဟာတန်ဖိုးဖြတ်လို့မရတဲ့မဟာလူသားတနည်းအားဖြင့်ကျေးဇူးတော်ရှင်ဆိုတဲ့ဂုံတူးနဲ့ထိုက်တန်ပုံဒီအပိုင်းကိုပဲဒုတိယအနေနဲ့ပြောပေးပါမယ်။တတိယပိုင်းအနေနဲ့မိုးကုတ်ဆရာတော်ဘုရားကြီးလမ်းစဉ်မြတ်ဆိုပြီးတော့ဒီတတိယပိုင်းလေးကိုချိန်ရသလောက်ပြောပေးပါမယ်။အဲ့တော့ဒီအပိုင်းသုံးပိုင်းကိုခြုံပြီးတော့ဘုန်းကြီးကခေါင်းစည်းအနေနဲ့တော့မိုးကုတ်ဆရာတော်ဘုရားကြီးလမ်းစဉ်မြတ်ဆိုဒီလိုပဲခေါင်းစည်းတက်ပြီးယနေ့ညအလုံးသောပရိသတ်တွေကိုတရားလက်ဆောင်ပေးပါမယ်။အဲ့တော့နံပါတ်1အနေနဲ့မိုးကုတ်ဆရာတော်ဘုရားကြီးနဲ့သက်ဆိုင်တဲ့အထိမ့်မတ်ပွဲတွေလှုပ်တင်ပါသလားလို့ဒီလိုမေးလိုက်လှုပ်တင်တယ်လို့ဒီလိုပဲဖြေရပါလိမ့်မယ်။အဲ့တော့ခေါင်းကြီးတို့စာပေမှာသူသဖြင့်ဟိတောပရိသမှာလာတာလေးကိုတောင်မြို့မဟာကဏ္ဍဝန်ဆရာတော်ဘုရားကြီးရေးထားတာရှိတယ်။ပါလဲဆိုတော့တောဇာတောယေနဇာတိနဝန္သောယာတိသမုန်နတေပရိဝတိနိတန္တာရိမရိတောကောဝါနဇာယတိတဲ့အဲ့တော့ဘုန်းကြီးတို့လူကမွေးဖွားလို့လူသားတစ်ယောက်ဖြစ်လာတယ်အဲ့တော့လူကမွေးဖွားတဲ့လူသားတစ်ယောက်ဖြစ်တိုင်းမွေးနေပွဲတွေအထိမ်မပွဲတွေလှုပ်တင်ပါသလားလို့ဒါမျိုးမေးမလှုပ်တင်ဘူးလို့ဒီလိုပဲဖြေရပါမယ်အဲ့တော့ဘာဖြစ်လို့လဲဆိုတော့ပရိဝတိနိတန္တာရိမရိတောကောဝါနဇာယတိဖို့ရလူတယောက်မွေးပြီးရင်နိဗ္ဗာန်မျက်မှောက်မပြုသေးဘူးရဟန္တာမဖြစ်သေးဘူးဆိုရင်မွေးပြီးရင်သေမယ်မွေးပြီးရင်ဘာဖြစ်မလဲသေပြီးရင်လည်းပဲဘဝမဆုံးသေးရင်ပြန်ပြီးတော့မွေးဖွားမယ်တဲ့သေပြီးရင်ပြန်ပြီးတော့ဘာဖြစ်မလဲအဲ့တော့လူတယောက်တတ္တဝါတယောက်မွေးပြီးရင်ဘာဖြစ်မလဲသေပြီးရင်ဒါဘာမှထူးဆန်းတဲ့အရာဝတ္ထုမဟုတ်ပါဘူးတဲ့ဒါကြောင့်သူ့လူကိုယ်လူပုဂ္ဂိုလ်တယောက်မွေးဖွားလာတာကိုမွေးနေပွဲတွေလှုပ်ဖို့မသင့်တော်ပါဘူးတဲ့အထိမ့်မတ်ပွဲတွေလှုပ်ဖို့မသင့်တော်ပါဘူးတဲ့ဒါမျိုးလေးတွေဘုန်းကြီးတို့စာပေမှာရှိတယ်ပေါ့အ အဲ့တော့ဘယ်လိုပုဂ္ဂိုလ်မျိုးတွေကိုအထိတ်မှတ်ပွဲတွေလုပ်တင်တယ်လဲခုမိုးကုတ်ဆရာတော်ဘုရားကြီးခန္ဓာဝင်ချတဲ့နှစ်90ပြည့်ရွှေရတူအထိတ်မှတ်ပွဲမျိုးဘယ်လိုပုဂ္ဂိုလ်မျိုးကိုလုပ်တင်တယ်လဲဆိုတော့သောဇာတော်ရေနာဇာတိနာဝန်သောယာတိသမုန်နတိနဲ့ပုဂ္ဂိုလ်တယောက်မွေးဖွားလာပြီဆိုလို့ရှိရင်ဒီပုဂ္ဂိုလ်ကိုကြောင်းပြုပြီးတော့အမျိုးဘာသာသာသနာကြီးပွားတိုးတက်လာမယ်နောက်ပြီးတော့လူတွေရဲ့အသိဉာဏ်တွေတိုးတက်လာမယ်ဒီလိုထူးခြားတဲ့ပုဂ္ဂိုလ်မျိုးကိုတော့ဖြင့်မွေးဖွားလာပါပြီတဲ့သားကောင်းယရနာတမီကောင်းယရနာမွေးဖွားလာပါပြီတဲ့လို့အလုံးအထိတ်မှတ်ပြုပြီးတော့ပူဇော်သင့်ပါတယ်တဲ့အဲ့တော့ဘုန်းကြီးတို့ဒီစာပေနဲ့ကြည့်ရင်မိုးကုတ်ဆရာတော်ဘုရားကြီးရဲ့အထိတ်မှတ်တွေမလုံသင့်ဘူးလားလုံသင့်သလားအဲ့တော့သူ့လူကိုယ်လူမွေးဖွားလာတယ်မွေးလာတယ်သူမိသားစုအတွက်လှုပ်ကြွေးပြူတယ်သေသွားတယ်မွေးလာတဲ့သူ့အတွက်ချမ်းသာဖို့ပစ္စည်းရှာတယ်ချမ်းသာတယ်ယာရူအာနာကြီးတွေကြီးတယ်ပြီးတော့သေသွားတယ်ဒီလိုပုံကုမျိုးတွေကတော့ဘာမှမလုပ်သင့်ပါဘူးတဲ့တန်တရာမဆုံးသေးဘူးနိဗ္ဗာန်ကိုမျက်မှောက်မပြုသေးပါဘူးဆိုရင်မွေးပြီးရင်ဘာဖြစ်မလဲသေပြီးရင်လည်းဘာဖြစ်မလဲအဲ့တော့ဒီလိုပုံကုတိုင်းပုံကုတိုင်းမွေးပြီးရင်တန်တရာကြီးထဲမှာနိဗ္ဗာန်မျက်မှောက်မပြုသေးဘူးရဟန္တာဖြစ်နေပရိနိဗ္ဗာန်မဆန်သေးဘူးဆိုရင်မွေးဖွားပြီးရင်သေကြမှာပဲသေးပြီးလို့ရှိရင်လည်းမွေးဖွားကြမှာပဲအဲ့တော့ဒါမျိုးတွေကိုသွားပြီးတော့ထိမ့်မတ်လုတ်တယ်ဆိုရင်ဘာမှထူချမ်းထူချားမှုရှိတဲ့ထိမ့်မတ်မျိုးတွေမဖြစ်ပါဘူးခုလိုဘုန်းကြီးတို့မိုးကုတ်ဆရာတော်ဘုရားကြီးတို့လိုအခြားသောဆရာတော်ဘုရားကြီးတို့လိုမွေးဖွားလာတဲ့အတွက်မိုးကုတ်ဆရာတော်ဘုရားကြီးတစ်ပါးမွေးဖွားလာတဲ့အတွက်ယနေ့အာလုံသောတရားတော်မတွေအတိညာဏ်တွေတိုးတယ်မိုက်နေရနေပြီးတော့အယက်သမားတွေရနေပြီးတော့အယက်တွေဖြတ်ပြီးတော့သူတော်ကောင်းတွေဖြစ်သွားတယ်ဒါမျိုးတွေမရှိဘူးလားရှိလားအဲ့တော့ဆရာတော်ဘုရားကြီးကြောင်းပြုပြီးတော့အမျိုးဘာသာသာသနာမြင့်တက်သွားပြီဆိုရင်ဒီလိုဆရာတော်ဘုရားကြီးမျိုးရဲ့အထိတ်မှတ်တွေမလုံသင့်ဘူးလားလုံသင့်သလားသူ့လူကိုယ်လူမွေးလာပြီးတော့ကိုကျိုးအတွက်ရှာသွားတယ်ပြီးလို့ရှိရင်သေသွားတယ်ဒါမျိုးတွေတော့အထိတ်မှတ်လုံသင့်သလားမလုံသင့်ဘူးလားမလုံသင့်ဘူးဒါကြောင့်မို့ဘုန်းကြီးကရှေးဦးစွာအနေနဲ့မိုးကုတ်ဆရာတော်ဘုရားကြီးရဲ့ယခုလူခန္ဓာဝင်ချတဲ့နှစ်90ပြည့်ရွှေရတူအထိတ်မှတ်ကိုစာပေနဲ့ကြည့်မယ်ဆိုရင်ဒီလိုထိမ့်မဲ့မျိုးတွေလှုပ်တင်ပါတယ်လို့ဒါလှုပ်တဲ့ပုံကိုယ်တွေဝမ်းမြောက်ဝမ်းသာဖြစ်စေဖို့စာပေနဲ့ညီတဲ့အကြောင်းကိုရှေးဦးစွာပြောပြခြင်းဖြစ်ပါတယ်။နောက်ဒုတိယပိုင်းနေနဲ့ဘုန်းကြီးဟာမိုးကုတ်ဆရာတော်ဘုရားကြီးဟာတန်ဖိုးကြီးမားတဲ့လူသားတနည်းအားဖြင့်ကျေးဇူးတော်ရှင်ဆိုတဲ့ယနေ့တရားဓမ္မတွေဂုံပြူထားတဲ့ဂုံဘုံနဲ့ထိုက်တန်တဲ့အကြောင်းလေးကိုဘုန်းကြီးနည်းနည်းလေးပြောပြပါဦးမယ်။အဲ့တော့လူတိုင်းလူတိုင်းဟာကျေးဇူးရှင်ဆိုတဲ့ဂုံတူးနဲ့လူတိုင်းမထိုက်တန်ပါဘူးအဲ့တော့ထိုက်တန်တဲ့ပုဂ္ဂိုလ်ဆိုရင်လည်းပဲဒါဟာတန်ဖိုးရှိတဲ့လူသားဖြစ်ပြီတဲ့ဒါလေးကိုဘုန်းကြီးကသိစေခြင်းလို့ဒီအကြောင်းလေးကိုလည်းပဲအားလုံးပြောပြခြင်းလည်းပေါ့အဲ့တော့ဘုန်းကြီးကဘာပြောခြင်းလဲဆိုတော့တဘဝသာသနာကျင်းပြုသွားတဲ့ဆရာတော်ဥဂောတိတဘုန်းကြီးတို့တောင်မြို့မာကနောင်ဆရာတော်ရဲ့တဘဝသာသနာဆိုတဲ့ကျင်းပြုတဲ့အခါသင်သေးသွားတော်ဆိုတဲ့ဆရာဇော်ကြီးအမျိုးသားဆရာဇော်ကြီးဆရာဇော်ကြီးရဲ့ကြံပြားနဲ့ဂုံပြုတယ်လို့ပဲဘုန်းကြီးကလည်းပဲယနေ့မိုးကုတ်ဆရာတော်ဖရာကြီးဟာတန်ဖိုးရှိတဲ့လူသားတနည်းအားဖြင့်ကျေးဇူးတော်ရှင်ဆိုတဲ့ဂုံဘုံနဲ့ထိုက်တန်တဲ့အကြောင်းကိုမျိုးသားဆရာဇော်ကြီးဆရာဇော်ကြီးရေးခဲ့တဲ့လှိုင်းကလေးသင်ဆိုတဲ့ကြံပြားနဲ့ဘုန်းကြီးကနေပြီးတော့ပြောပြပေးပါမယ်အဲ့တော့ဘုန်းကြီးတို့ဒီကြံပြားလေးဟာဆရာဇော်ကြီးရဲ့ရေးသားခဲ့တဲ့ကြံပြားလေးဟာဒီကြံပြားလေးကိုနားထောင်ပြီးလို့ရှိရင်ဘယ်လိုပုံကိုယ်တွေဟာကျေးဇူးရှင်ဆိုတဲ့ဆရာတော်ဘုရားကြီးတွေဖြစ်တဲ့တည်းဘယ်လိုပုံကိုယ်မျိုးတွေဟာတန်ဖိုးရှိတဲ့လူသားတွေဖြစ်တည်းဘယ်လိုပုံကိုယ်တွေကတော့တန်ဖိုးမဲ့တဲ့လူသားတွေဖြစ်တည်းဒါလေးတွေကိုကွဲကွဲပြားပြားသိသွားပါလိမ့်မယ်အဲ့တော့ဘုန်းကြီးတို့လောကမှာယာရူးကြီးယုံနဲ့လေတန်ဖိုးရှိတဲ့လူသားမဖြစ်သေးပါဘူးဘာဖြစ်လို့လဲဆိုတော့သူ့ရဲ့ယာရူးအာဏာကိုကြောင်းပြုပြီးတော့ငါချမ်းသာဖို့ငါမိသားစုအစဉ်ပြေဖို့ဒီလိုအတ္တတွေတက္ကရာဒိဋ္ဌိတွေကြီးမားတဲ့စိတ်နဲ့နေပြီဆိုရင်သူရတုအာနာကိုကြောင်းပြုပြီးတော့အာလုံပဝန်းကျင်ဆင်းရဲကြတယ်ပြည်သူပြည်သားတွေဆင်းရဲကြတယ်အဲ့ဒီလိုပြည်သူပြည်သားတွေဟာသူ့ရဲ့ယာရုအာနာကိုကြောင်းပြုပြီးတော့ဆင်းရဲပါတယ်ဆိုရင်တန်ဖိုးရှိတဲ့လူသားလားတန်ဖိုးမဲ့တဲ့လူသားလားဒါယာရုကြီးလို့အချို့ကတန်ဖိုးရှိတယ်လို့ထင်ပေမဲ့တကယ်တော့သူ့ကိုကြောင်းပြုပြီးသူ့ရဲ့ယာရုအာနာကိုကြောင်းပြုပြီးပဝန်ကျင်စိတ်ဆင်းရဲမယ်ကိုဆင်းရဲမယ်ပဝန်ကျင်ဒုက္ခရောက်မယ် လက်တစုပ်စာသူ့ရဲ့မိသားစုလေးချမ်းသာပါတယ်ဆိုရင်ဒီပုဂ္ဂိုလ်ဟာတန်ဖိုးရှိတာလားတန်ဖိုးမဲ့တာလားတန်ဖိုးမဲ့တယ်တကယ်လို့မြတ်ဒီပုဂ္ဂိုလ်ဟာသူ့ရဲ့ယာရုအနာကိုကြောင်းပြုပြီးတော့ငါယာရုအနာရှိတဲ့အချိန်မှာငါမျိုးသားငါကိုယ်ခွေတဲ့ဘာသာငါကိုယ်ခွေတဲ့သာသနာကိုမြင့်တင်အောင်မြင့်တက်အောင်ကြိုးစားမယ်ဆိုပြီးတော့ကြိုးစားတယ်တကယ်လို့ဒီလိုကြိုးစားလိုက်တဲ့အတွက်ဒီယာရုအနာကိုကြောင်းပြုပြီးတော့အမျိုးဘာသာသာသနာအလုံးချမ်းသာကြမယ်တိုးတက်မယ်မြင်ပါမယ်သူတော်ကောင်းတွေတိုးပွားသွားမယ်ဒါဆိုရင်လည်းပဲဒီယာရုအနာရှိတဲ့ပုဂ္ဂိုလ်တန်ဖိုးရှိတဲ့လူသားလားတန်ဖိုးမဲ့တဲ့လူသားလားဒါကြောင့်ဘုန်းကြီးတို့ယာရုအနာကြောင့်တန်ဖိုးရှိတယ်လို့ဆုံးဖြတ်တင်တယ်လားမဆုံးဖြတ်တင်ဘူးလားမဆုံးဖြတ်တင်ဘူးဒီယာရုအနာကိုကြောင်းပြုပြီးတော့သူတစ်ပါးတွေဒုက္ခရောက်တယ်သူတစ်ပါးတွေစိတ်ဆင်းရဲမယ်သူတစ်ပါးတွေကိုယ်ဆင်းရဲမယ်ကိုယ်ပဲချမ်းသာတဲ့ငါဆိုတဲ့စက်ဝိုင်းကိုဗဟုပြုပြီးတော့တရားမျိုးကျင့်သုံးနေဆိုရင်ဒီပုဂ္ဂိုလ်ဟာယာရုအာနာရှိပေမဲ့တန်ဖိုးမဲတဲ့လူသားဖြစ်သွားပါတယ်တကယ်လို့ဒီယာရုအာနာကိုကြောင်းပြုပြီးတော့ကိုယ်ယာရုအာနာရှိတဲ့အချိန်မှာကိုယ်မျိုးကိုယ်ဘာသာကိုယ်သာသနာကိုယ်လူမျိုးတွေတိုးတက်အောင်ငါဘယ်လိုလုပ်ပေးမလဲဆိုတဲ့မေတ္တာတရားရှေ့ထားပြီးတော့ကြိုးစားမယ်ဆိုရင်ဒီပုဂ္ဂိုလ်ဟာယာရုအာနာကိုကြောင်းပြုပြီးတော့ဘာလူသားဖြစ်သွားမလဲတန်ဖိုးရှိတဲ့လူသားဖြစ်သွားမယ်တဲ့ဒါလေးတွေဟာသိသင့်သိထိုက်တဲ့အချက်ဒါကြောင့်မို့ကိုကိုကိုယာရုအနာရှိတဲ့ပုဂ္ဂိုလ်တွေကလည်းငါဟာတန်ဖိုးရှိတဲ့လူသားလားတန်ဖိုးမဲ့တဲ့လူသားလားလို့မစင်ကျင်သင်ဘူးလားစင်ကျင်သင့်လားနောက်တစ်ခါဘုန်းကြီးတို့စီးစိမ်ဥစ္စာချမ်းသာတဲ့ပုဂ္ဂိုလ်တွေဒါကိုလည်းပဲကိုကိုကိုသုံးသက်ကြည့်ရမယ်အများစုကတော့စီးစိမ်ဥစ္စာချမ်းသာပြီဆိုရင်အလုံးငေးပြီးတော့ကြည်ကြရတယ်ဒါပေမဲ့လို့သူစည်းစိမ်ဥစ္စာချမ်းသာကိုအကြောင်းပြုပြီးတော့အမျိုးဘာသာသာသနာကိုမြင့်တင်မပေးနိုင်ဘူးကိုရက်ွက်ကိုရွာကိုနေရဆင်းရဲသားတွေကိုမကူညီနိုင်ဘူးအဲကိုချမ်းသာဖို့အတွက်ပဝန်းကျင်ကိုနင်းကျော်ပြီးတော့တရားတဲ့နီယောမတရားတဲ့နီယောချမ်းသာတဲ့ချမ်းသာအောင်ဒါမျိုးတွေလှုံ့ဆောင်ပြီးဆိုရင်ဘုန်းကြီးတို့ဒီပုဂ္ဂိုလ်ဟာဘာလူသားလဲတန်ဖိုးမဲ့တဲ့လူသားတဲ့ဘာလူသားလဲတန်ဖိုးရှိမရှိရစီးစိမ်ဥစ္စာနဲ့ဆိုင်သလားမဆိုင်ဘူးလားမဆိုင်ဘူးဒါကြောင့်ဘုန်းကြီးတို့တချို့ပုဂ္ဂိုလ်တွေကြတော့ကိုချမ်းသာဖို့အတွက်ကိုအထက်တန်းရောက်ဖို့အတွက်ဆင်းရဲသားတွေအလုသမားတွေနင်းချေပြီးတော့ကိုချမ်းသာဖို့အတွက်လှုပ်သွားတယ်ပဝန်းကျင်မှာဆင်းရဲလိုက်တာသူ့ကိုကြောင်းပြုပြီးသူချမ်းသာမှုကိုကြောင်းပြုပြီးအမျိုးဘာသာသာသနာဘာမှတိုးတက်မလာဘူးအမျိုးဘာသာသာသနာမတိုးတက်ဘူးနောက်ပြီးတော့ပဝန်ကျင်ရပုဂ္ဂိုလ်တွေလည်းပဲအတိညာဉ်မတိုးတက်ဘူးအတိညာဉ်လည်းဖြန့်ဝေမပေးနိုင်ဘူးသူကိုကြောင်းပြုပြီးသူချမ်းသာတာကိုကြောင်းပြုပြီးပဝန်ကျင်ဒုက္ခရောက်ပါတယ်ဆိုရင်ဒီပုဂ္ဂိုလ်ကဘာလူသားလဲတန်ဖိုးမဲတဲ့လူသားတဲ့ဘာလူသားလဲနောက်တစ်ခါဘုန်းကြီးတို့ပညာကြည့်ကြစို့ပညာရေးတချို့ဆိုလို့ရှိရင်ဘွဲ့ဒီဂရီတွေမြင့်လာတယ်ဆရာဝန်ကြီးတွေဖြစ်တယ်အင်ဂျင်နီယာကြီးတွေဖြစ်တယ်ဒေါက်တာဘွယ်တွေရတယ်ပါမောက္ခတွေပါမောက္ခချုပ်တွေဖြစ်တယ်ပညာရှင်တွေဖြစ်ကြတယ်ပေါ့အဲ့တော့ပညာရှင်ဖြစ်တိုင်းဘွယ်ဒီဂရီတွေကိုပိုင်ဆိုင်တိုင်းတန်ဖိုးရှိတဲ့လူသားဖြစ်သလားဆိုတော့ဘုန်းကြီးတို့မဖြစ်ပါဘူးဘာဖြစ်လို့လဲဆိုတော့ဆရာဝန်ဖြစ်တဲ့ပုဂ္ဂိုလ်ကလည်းသူ့ရဲ့ပညာကိုကြောင်းပြုပြီးတော့ကိုချမ်းသာဖို့ပဲလုပ်တယ်ဆင်းရဲတာတွေမငယ်ကွယ်ဘူးဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တွေကိုဒုက္ခကိုတတ်နိုင်သမျှဖေးဖေးမားမားနဲ့ကူညီခြင်းစိတ်မရှိဘူးငါချမ်းသာဖို့ငါမိသားစုဆင်ပြေဖို့ဒီစိတ်နဲ့လှုပ်တယ်ဆိုရင်လေဘုန်းကြီးတို့ဒီတက်ကျွမ်းထားတဲ့ဆရာဝန်ပညာကိုကြောင်းပြုပြီးတန်ဖိုးရှိတဲ့လူသားဖြစ်သလားတန်ဖိုးမဲ့တဲ့လူသားဖြစ်လားတန်ဖိုးမဲ့တဲ့လူသားဖြစ်တယ်ကျန်တာတွေလည်းပဲဒီတိုင်းပါပဲအင်ဂျင်နီယာတက်စသည်ဖြင့်မိမိဆိုင်ရာဆိုင်ရာတက်ပညာတွေပညာတွေဘွဲ့ဒီဂရီတွေတော့ရနေပါရဲ့မိုးထီအောင်မြင့်နေပါစေတဲ့ဒီပညာတွေဒီဘွဲ့ဒီဂရီတွေကိုကြောင်းပြုပြီးဒါတွေကိုညံလို့အသုံးချပြီးတော့ပဝန်ကျင်ချမ်းသာအောင်အမျိုးဘာသာသာသနာတိုးတက်လာအောင်ကိုယ့်ကိုကြောင်းပြုပြီးတော့ဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တွေဒုက္ခလေးတွေသက်သာလာအောင်တဏှိုင်းနဲ့မြဖေးဖေးမားမားနဲ့ကူညီမှုရှိတယ်ဆိုရင်တော့ဒီပုဂ္ဂိုလ်ဟာတန်ဖိုးရှိတဲ့လူသားဖြစ်ပြီတဲ့ဘာလူသားဖြစ်ပြီလဲဒါလေးတွေဟာသိတ်တရီထားစရာကောင်းပါတယ်နောက်ပြီးတော့ဘုန်းကြီးတို့တန်ဃာတော်ရှင်မြတ်တီလောကလည်းဒီလိုပါပဲပရမတ္ထသဘောဆိုတာမျက်နှာမလိုက်ပါဘူးအဲ့တော့တန်ဃာလောကမှာလည်းပဲဘုန်းကြီးတို့ဘွဲ့ဒီဂရီတွေမြင်ရပါရဲ့တိတ်ပြီးတော့ကြီးကြီးကျယ်ကျယ်သာမဏေကျော်ဘီဝန္တတိပိတကတရဓဘုံနှစ်ပုံစသည်ဖြင့်ဘွဲ့ဒီဂရီတွေရပါရဲ့ ဒီဘွဲဒီတွေကိုကြောင်းပြူပြီးတော့ဘုန်းကြီးတို့လူသားအမျိုးဘာသာသာသနာမျိုးဆက်ကောင်းတွေကိုမွေးထုတ်မပေးနိုင်ဘူးလူသားတွေကိုမှန်ကန်တဲ့သိဉာဏ်မပေးနိုင်ဘူးကိုဘုံကြီးဖို့ကိုနာမည်ကျော်ဖို့ဒါမျိုးတွေလုပ်ပြီးဆိုရင်လေဘုန်းကြီးတို့တန်ဖိုးရှိတဲ့ရဟန်းတော်လို့ခေါ်တဲ့လားမခေါ်တင်ဘူးလားမခေါ်တင်ဘူးဒါကြောင့်ဘုန်းကြီးတို့တန်ဖိုးရှိတဲ့လူသားဆိုတာယာရုအာနာကိုကြည့်ပြီးတော့ဆုံးဖြတ်လို့ရသလားနောက်ပြီးတော့စီစဉ်ဥစ္စာရွှေငွေတွေကိုကြောင်းပြုပြီးတော့ဆုံးဖြတ်လို့ရသလားဘွဲဒီဂရီကိုကြောင်းပြုပြီးတော့ဆုံးဖြတ်လို့ရသလားမရဘူးအဲ့တော့ဆရာစောကြီးကဘလို့ရေးခဲ့တယ်လဲဆိုတော့ပြင်ကျဲကျဲပင်လဲစကန်းစီကဒီကံရန်စီရီဥစီတို့ဖူးမျောရန်ရောက်လာခြင်းပေလဘောအိုချင်းလှိုင်းကလေးတင်ဒါဆရာစောကြီးရေးခဲ့တယ်ကဗျာလေးဓမ္မနဲ့တန်ဖိုးရှိတဲ့လူသားအဖြစ်သတ်မှတ်တဲ့နေရာမှာတိတ်ပြီးတော့စံနမူနာကောင်းတဲ့ကဗျာလေးပေါ့တဘွားသာသနာကျမ်းပြုတဲ့ဆရာတော်ဥက္ကောတိတာကတောင်မြို့မာကနောင်ဆရာတော်ဘုရားကြီးရဲ့တဘွားသာသနာကျမ်းမှာဘုန်းကြီးတို့တင်သေးသွားတော့ဆိုတဲ့ကဗျာလေးနဲ့ဖွင့်တယ်လို့ပဲဘုန်းကြီးတို့ဒီကဗျာလေးနဲ့ပြန်ပြီးတော့သုံးသက်ကြည့်ကြစို့အဲ့တော့ဘုန်းကြီးတို့အာယုံပြုတ်ကြည့်လိုက်ပင်လေကန်းကြီးတစ်ခုပင်လေကန်းကြီးမှာဘုန်းကြီးတို့ဇေဒီလေးတစ်စုကလည်းထုံးဖြူဖြူဖွေးဖွေးလေးနဲ့ရှိနေတယ်ပေါ့အဲ့တော့ဒီထုံးဖြူဖြူဖွေးဖွေးရှိနေတဲ့ပင်လေကန်းကြီးမှာလှိုင်းကလေးတွေတစ်လုံးပြီးတစ်လုံးကန်းဆက်ကိုတစ်ဖြက်ဖြက်နဲ့တလှိုင်းတစ်လုံးကတက်လာလိုက်ပြန်ဆင်းသွားလိုက်နောက်တစ်လုံးကတက်လာလိုက်ဒါလေးကိုမျက်စိနဲ့မှန်းကြည့်လိုက်ပါပြင်ကျဲကျဲပင်လဲစကန်းစီကဒီကံရန်စီရီဥစီတို့ဖူးမျောရန်ရောက်လာခြင်းပေလဘောအိုချင်းလှိုင်းကလေးတင်တဲ့ဒီလိုင်းလေးကဘုန်းကြီးတို့သူ့ကိုပြောမယ်ဆိုရင်တော့ဖျားဖူးဖို့ရောက်လာတာလားလို့ဒီလိုပြောရတော့စီရီချေရင်မှာတစ်ဖြက်ဖြက်နဲ့လှိုင်းကလေးတွေတက်လာတယ်ပေါ့ကံရောက်ပြန်တော့တစ်ဖြောက်မြည်တမ်းကျူ၍ငကိုမူစွန်ကားပြစ်ပါလို့မူသစ်တစင်ချေ၍ပြင်ကျဲကျဲပင်လဲစကန်းစီတို့မြန်းကြွားမိတွင်တဲ့အဲ့တော့ကန်းရောက်တဲ့အခါမှာငကူကလှိုင်းလုံးလေးဟာပြန်ပြက်ပြဲပြီးတော့ပင်လေတဲ့ကိုပြန်ဆင်းသွားတယ်တဲ့လှိုင်းလေးကဘယ်ထဲပြန်ဆင်းသွားလဲအဲ့တော့ပင်လေတဲ့ကိုပြန်ပြီးတော့လှိုင်းလေးကတစ်ဖြက်ဖြက်နဲ့ဇီဒီကိုလာဖူးတဲ့သဘောလေးနဲ့တစ်ဖြက်ဖြက်နဲ့ကံမော်ကိုတက်ပြီးလို့ရှိရင်ဘယ်ပြန်ဆင်းလဲပင်လေတဲ့ကိုပြန်ဆင်းသွားတယ်ဘယ်ဒေတာစီကတင်ကြွားကဒီကိုလာ၍ပင်နေရပေစိတ်ကန်းစီတို့မြဲမဲလို့သင်အပြင်ကြံကျင်မှုဒီအရေးတဲ့စာစုကဘုန်းကြီးတို့ဒီပင်လေကန်းမှာလာရောက်တဲ့ဖျားဖူးတဲ့သဘောနဲ့လှိုင်းကလေးတွေဖျားရဲ့ဇေဒီရဲ့ခြေရင်းမှာတစ်ဖြက်ဖြက်နဲ့ရောက်လာတဲ့လှိုင်းလေးတွေတလုံးကတက်လာလိုက်ပြန်ပြီးတော့ကြသွားလိုက်ဓာရီကိုကြည့်ပြီးတော့စာစုကလှိုင်းကလေးတဲ့သင်ဘယ်ကနေလာတယ်ဒါကိုကျွန်တော်စိတ်မဝင်စားပါဘူးတဲ့ဒီဘောကနေပြီးတော့ပြန်သွားမယ်ဘယ်ဒေတာကိုရောက်သွားမယ်ဒါကိုလည်းကျွန်တော်စိတ်မဝင်စားပါဘူးတဲ့ဒါစာစုကတွေးလိုက်တာဘသူကတွေးလိုက်တာလဲဘယ်ဒေတာစီကသင်ကြွကဒီကိုလာ၍ဘယ်နေရာဘယ်စိတ်ကန်းစီတို့မြဲမယ်လို့သင်ဟန်ပြင်ကြံ့ကျင်မှုဒီအရေးတဲ့အဲ့တော့သင်ဘယ်ရလာတယ်ဘယ်ကိုသွားတယ်ကျွန်တော်ဒါတွေကိုမကြံ့ကျင်ပါဘူးမတွေးကျင်ပါဘူးသိပ်ပြီးတော့စိတ်လည်းပဲမဝင်စားပါဘူးတဲ့အဲ့တော့သူစိတ်ဝင်စားတာကဘာလဲဆိုတော့သူကလေးစိတ်ထဲငါစင်ကျင်ခဲ့သင်လာစဉ်ပင်လေလမ်းမှာဖြင့်မုံတိုင်းလေးလှမ်းရည်ကျန်းတော်ကြောင့်ပန်းခဲ့သူစင်ရောငှက်ကိုလာကြောထက်ဝဲဆောင်ယူတဲ့၍ဖောင်တဲ့ဝဲတင်ကူမတယ်လို့တွေးစားကဒီအလွန်ရင်နေဝမ်းမြောက်တယ်လीတဲ့အဲ့တော့ဒါပေမဲ့လို့တဲ့သင်ဘယ်ကလာတယ်ကျွန်တော်စိတ်ဝင်စားပါဘူးသင်ဘယ်ကိုပြန်မယ်ဒါလည်းပဲကျွန်တော်စိတ်ဝင်စားပါဘူးတဲ့ဒါပေမဲ့လို့တခုတော့ကျင်တို့ဝမ်းမြောက်ဝမ်းသာဖြစ်မိပါတယ်တဲ့။ဘာလဲဆိုတော့တင်လာခဲ့စဉ်တုန်းကပင်လေပင်ထဲမှာမုံတိုင်းလေးလေးတိုက်တဲ့အတွက်လှိုင်းနေရလည်းပဲကျန်း။အဲ့မှာဇင်ရောငက်ကလေးတွေဟာပင်လေထဲမှာပျော်နေရှာတဲ့ဇင်ရောငက်ကလေးတွေပင်မှန်းပြီးတော့ဘုန်းကြီးတို့ပင်လေထဲမှာပြုတ်ကြပါတယ်။အဲ့တော့ဒီလိုပင်မှန်းနေတဲ့အတောင်တွေဘာတွေညောင်းနေတဲ့ဒုက္ခရောက်နေတဲ့လေတံမိုးတံတွေမိနေတဲ့ဒီဇင်ရောငက်ကလေးတွေကိုတဲ့လှိုင်းလေးကဖောင်လိုပဲသူ့ရဲ့ကြိုးပေါ်မှာတည်ဆောင်ပြီးတော့တက်အီးအီးနဲ့ဘုန်းကြီးတို့ပင်လေကန်းဆက်ပေါ်မှာတင်ပေးလိုက်တယ်တဲ့လှိုင်းနေရတင်ပေးလိုက်တာဘသူကတင်ပေးလိုက်တာလဲမျက်စိထဲမှာပြန်ပြီးတော့ပင်လေပင်ကြီးကိုမြင်ကြည့်လိုက်ပါအဲ့တော့ဒီလိုပဲလှိုင်းလေးဟာတက်အီးအီးနဲ့အင်မတန်မှဒုက္ခရောက်နေတဲ့ပင်လေထဲမှာမိမိတို့အတောင်တွေဘာတွေညောင်းပြီးတော့ဒုက္ခရောက်နေတဲ့လေတံမိုးတွေခံရတဲ့ဒီစင်ရောငက်ကလေးကိုဘုန်းကြီးတို့လှိုင်းကလေးကနေတည်ဤနဲ့ကြောထက်မှာဖောင်လိုပဲတည်ယူပြီးတော့ကန်းဆက်ပေါ်တင်ပေးလိုက်တဲ့အတွက် စင်ယောငှက်ကလေးအသက်ချမ်းသာရာရသွားတယ်တဲ့စင်ယောငှက်ကလေးဘာဖြစ်လဲအဲတင်ပေကလာတယ်ကျွန်တို့စိတ်ဝင်စားပါဘူးတင်ပေကိုသွားမယ်ဒါလည်းကျွန်တို့စိတ်ဝင်စားပါဘူးတဲ့ဒါပေမဲ့လို့တင်လာခဲ့စဉ်တုန်းကအဲ့ဒီလိုပင်မဆင်းရဲဒုက္ခရောက်တဲ့အသက်သေးမဲ့အရေးနဲ့ရင်ဆိုင်နေရတဲ့စင်ယောငှက်ကလေးကိုကြောထက်မှာဖောင်းလို့တဲပြီးတော့ဒီကန်းဆက်ကိုရောက်အောင်တဲဖို့ပေးတဲ့အတွက်ဇင်ယုံငကလေးအသက်ချမ်းသာရာရသွားပါတယ်ဒီအတွက်တော့တွေးပြီးတော့ကျွန်တို့တွေးတိုင်းတွေးတိုင်းဝမ်းသာပါတယ်တဲ့တွေးတိုင်းတွေးတိုင်းပါဖြစ်လေဝမ်းသာပါတယ်ဆိုတဲ့နောက်မှာဂုံယူပါတယ်ဒါမျိုးတွေလည်းပါတာပေါ့အဲ့တော့ဘုန်းကြီးတို့ဒါနမိတ်ပုံလေးနဲ့စီလိုက်တဲ့ကဗျာလို့ဒီလိုပြောလို့ရပါတယ်ဘုန်းကြီးတို့32ပုံဆိုတာပင်လေပင်ကြီးလို့မကျဲဘူးလားကျဲသလား32ဘုံကြီးတဲမှာဘုံကြီးတို့အိုးလိုက်နားလိုက်သေးလိုက်မွေးဖွားလိုက်အိုးလိုက်နားလိုက်သေးလိုက်မွေးဖွားလိုက်တတ္တဝါတွေဘုံကြီးတို့တရားဓမ္မနဲ့ရန်တာဖြစ်အောင်မကျင့်နိုင်ဘူးဆိုရင်32ဘုံကြီးကဆုံးနိုင်ပါမလားအဲ့တော့32ဘုံကြီးကပင်လေပင်နဲ့မတူဘူးလားတူသလားတူတယ်အဲ့တော့32ဘုံထဲမှာဘုံကြီးတို့ဗုဒ္ဓဘာသာဝင်တွေမြန်မာပြည်မှာလာဖြစ်ကြတယ်မြန်မာပြည်မှာသာသနာမထွန်းကားဘူးလားထွန်းကားသလားအဲ့တော့သာသနာထွန်းကားတော့စောစောကလှိုင်းကလေးဟာကံပြေကံကြေကိုတဖြဲဖြဲနဲ့လာပြီးတော့ရိုက်တယ်တလုံးလာလိုက်တလုံးဆင်းသွားလိုက်တလုံးလာလိုက်တလုံးဆင်းသွားလိုက်ဇေဒီကိုလာဖူးတယ်လို့ပဲဘုန်းကြီးတို့သာသနာတော်ကြီးနဲ့တွေ့တယ်ဆိုတာလှိုင်းကလေးဇေဒီလာဖူးတာနဲ့မတူဘူးလားတူသလားအဲ့တော့ဘုန်းကြီးတို့မွေးဖွားလာလိုက်သေးလိုက်ဒါတွေဟာဘုန်းကြီးတို့ဘာမှမဆန်ဘူးနိဗ္ဗာန်ကိုမျက်မှောက်မပြုသေးဘူးရဟန္တာဖြစ်နေပြိနိဗ္ဗာန်မဆန်သေးဘူးဆိုရင်ဘုန်းကြီးတို့တန်တရာဆုံးပြီလားမဆုံးသေးဘူးလားမွေးဖွားပြီးရင်ဘာဖြစ်မလဲသေပြီးရင်ဘာဖြစ်မလဲဒီလိုပဲတဲ့လှိုင်းလေးတွေလိုပဲလှိုင်းလေးပဲကံစက်ကိုတက်လာလိုက်တခါတဖြောင်းဖြောင်းနဲ့မိသံလေးပေးပြီးတော့ပြန်ဆင်းသွားလိုက်နောက်တစ်လုံးတက်လာလိုက်တက်လာရင်ပြန်ဆင်းသွားလိုက်ဒါမျိုးလေးတွေဖြစ်တယ်ပေါ့အဲ့တော့ဘုန်းကြီးတို့လူဘဝရောက်လာကြတယ်လူတယောက်အဲ့တော့လူတယောက်ရောက်လာတော့ဒီပုဂ္ဂိုလ်ဟာပညာတက်ကြီးပဲဒါတွေဟာသိဝင်စားစီရမကောင်းပါဘူးဂုံယူစီရမကောင်းဘူးတဲ့ဒီပုဂ္ဂိုလ်ကယာရုဝနာသိကြီးတာပဲဘုန်းကြီးတို့ဂုံယူစီရကောင်းသလားမကောင်းလားမကောင်းသေးပါဘူးယာရုဝနာကြီးယုံနေဒီယာရုဝနာကိုကြောင်းပြုတ်ပြီးတော့ပဝန်ကျင်ကိုဒုက္ခပေးမယ်ကိုချမ်းသာဖို့လုပ်မယ်ဒါဆိုရင်ဂုံယူစီရဖြစ်သလားမဖြစ်ဘူးလားတန်ဖိုးမဲ့တဲ့လူသားတဲ့ဘာလူသားလဲခုလည်းပဲဘုန်းကြီးတို့ကဗျာရှင်ကစာစုကဒီလိုပဲတဲ့မွေးဖွားပြီးရင်သေရမှာပဲသေပြီးရင်မွေးဖွားရမှာပဲအဲ့တော့လူဘဝမှာလာရောက်တယ်သူကယာရုအနာသိကြည်တာပဲဒါလည်းသူစိတ်မဝင်စားပါဘူးတဲ့ဘသူအားတော့ဖြင့်ပစ္စည်းဥစ္စာတွေသိချမ်းသာတာပဲကဘာမှာထိတ်တန်းပဲဒါလည်းပဲသူစိတ်မဝင်စားပါဘူးတဲ့နောက်ပြီးတော့သူကတော့ပညာတွေတက်လိုက်တာသိပြီးတော့ကျွမ်းကျင်တာပဲဒါလည်းပဲသူစိတ်မဝင်စားပါဘူးတဲ့ဘာလို့စိတ်ဝင်စားတယ်လဲဆိုတော့တို့ကြဲစိတ်တဲ့ငါစင်ကျင်ခဲ့တင်လာစဉ်ပင်လဲလမ်းမှာဖြင့်မုံတိုင်းလေးလမ်းရည်ကျန်သောကြောင့်ပန်ကဲသူစင်ရောငတ်ကိုလာကြောထက်ဝဲဆောင်ယူတဲ့၍ဖောင်းတဲ့ဝဲတင်ကူးမာတယ်လို့တွေးစားကားဒီရလွန်းရင်နေဝမ်းမြောက်တယ်လီတဲ့အဲ့တော့ဘုန်းကြီးတို့လူတယောက်ဖြစ်လာတယ်လူတယောက်ဖြစ်လာတယ်မွေးဖွားလာတယ်လူဖြစ်နေရက်တည်ကြတယ်အဲ့တော့ရက်တည်ပြီဆိုရင်ဘုန်းကြီးတို့လူတယောက်ရဲ့တန်ဖိုးအင်မတန်မှဂုံယူစရာကောင်းတဲ့ချက်ကဘာလဲဆိုတော့သူ့ကိုကြောင်းပြုတ်ပြီးတော့အမျိုးဘာသာသာသနာဘလောက်မြင့်တက်သွားတယ်လဲမိဘဆွေမျိုးတွေဘလောက်ထိသူတော်ကောင်းစိတ်သက်တွေကိန်းအောင်သွားတယ်လဲကိုယ်ပဝန်ချင်းဘလောက်မြင့်တက်သွားတယ်လဲဆင်းရဲဒုက္ခရောက်တဲ့သူတွေသူ့ကိုကြောင်းပြုတ်ပြီးတော့ဆင်းရဲဒုက္ခရောက်တာတွေဘလောက်ထိတတ်တာသွားတယ်လဲအဲ့တော့အမျိုးဘာသာသာသနာကိုဘလောက်မြင့်တင်နိုင်ပြီလဲတဲ့ဒါရေးကြည့်တဲ့အချက်ပဲအဲ့တော့လူတယောက်မွေးဖွားလာတယ်သူကသူစာကဧကအိမ်တော်ပြုကကာမဂုဏ်ခံစားသေသွားတယ်ဒီလိုပုံကုံမျိုးကဂုံယူစရာရှိသလားမရှိဘူးလားမရှိဘူးတဲ့သူကသူလှိုင်းလေးလာတယ်ပြန်သွားတယ်ဒါဘာမှထူးဆန်းတဲ့အရာမဟုတ်ဘူးဒီလိုပဲဘုန်းကြီးတို့လူတယောက်မွေးဖွားလာတယ်သူကသူစာဝန်ကြီးအတွက်ယုံကန်တယ်စာဝန်ကြီးအတွက်ယုံကန်ပြီးတော့သားသမီးတွေအတွက်လှုပ်ကြွေးတယ်မိသားစုပျော်ပျော်ရွှင်ရွှင်နေတယ်သေသွားတယ်ဒါထူးခြားချက်ပါသလားမပါဘူးလားမပါဘူးဒါဟိုတန်ဖိုးရှိတဲ့လူသားလို့ဘုန်းကြီးတို့သတ်မှတ်လို့မရပါဘူးအဲ့တော့ဇင်ယောငက်ကလေးတွေကိုလှိုင်းကနေပြီးတော့တည်လာတဲ့အတွက်ဇင်ယောငက်ကလေးတွေအသက်ချမ်းသာရာရသွားတယ်လို့လူသားတယောက်ကိုကြောင်းပြုတ်ပြီးတော့ကိုမျိုးဘာသာသာသနာကြီးထိတ်တန့်ရောက်ပြီးကိုကိုကြောင်းပြုတ်ပြီးတော့မျိုးဆက်တွေသာသနာတော်ကြီးကိုဆက်သွဲမဲ့ ဘုန်းကြီးတို့တန်ဃာတော်ရှင်မြတ်တွေဆိုရင်ကိုမျိုးဆက်တွေဟာသာသနာတော်ကြီးကိုလက်ဆင့်ကမ်းမဲ့မျိုးဆက်တွေမွေးထုံနိုင်တယ်ကိုကိုအကြောင်းပြုပြီးတော့ကိုဟောလိုက်တဲ့တရားကိုအကြောင်းပြုပြီးတော့လူယုံမာဘဝနဲ့သူတော်ကောင်းတွေဖြစ်လာတယ်ပဝန်းကျင်ကိုဒုက္ခပေးနေတဲ့ပုဂ္ဂိုလ်ဘဝကနေပြီးတော့ပဝန်းကျင်ချမ်းသာအောင်ဆောင်ရွက်နိုင်တယ်နောက်ဆုံးသူတော်ကောင်းတရားတွေနှလုံးသားထဲမှာကိန်းအောင်လှုပ်ပေးနိုင်ပြီဆိုရင်ဘုန်းကြီးတို့ဇင်ရောငှက်ကလေးတွေကိုလှိုင်းလေးတွေဟာတောင်ပေါ်မှာကျင်လာပြီးတော့ဖောင်းတပွဲကဲတင်မှပြီးတော့အသက်ချမ်းသာရာရစေတယ်လို့တဲ့ပုဂ္ဂိုလ်တယောက်ကိုအကြောင်းပြုပြီးယဟန်တစ်ပါးကိုအကြောင်းပြုပြီးတော့သူ့ကိုအကြောင်းပြုပြီးမျိုးဘာသာသာသနာတင့်တယ်သွားမယ်တိုးတက်သွားမယ်သူတော်ကောင်းတွေတိုးပွားလာမယ်သာသနာတော်ကြီးဆက်ပြီးတော့ရှေးအောင်ထိမ့်သိမ့်မဲ့မျိုးဆက်တွေပေါ်ထွန်းလာမယ်ဒါမှဘုန်းကြီးတို့တန်ဖိုးရှိတဲ့လူသားတဲ့ဘာလို့ခေါ်တယ်လဲအဲ့တော့ဘုန်းကြီးတို့မိုးကုတ်ဆရာတော်ဖရာကြီးကိုသုံးသက်ကြည်လိုက်ပေါ့မိုးကုတ်ဆရာတော်ဖရာကြီးကြောင်းပြုပြီးတော့ဘုန်းကြီးတို့အာလုံတော်တက္ကရာကမတွေအဆင့်မြင့်မသွားဘူးလားနောက်ဆုံးဂုံဂုံပြောရရင်အရက်တောက်ပြီးတော့ဆိုပေတေးနေတဲ့ရက်ွက်ထဲမှာဒုက္ခပေးနေတဲ့ပုဂ္ဂိုလ်ပေါင်းများစွာလည်းပဲဆရာတော်ဖရာကြီးကိုကြောင်းပြုပြီးသူတော်ကောင်းစိတ်တွေကိန်းပြီးတော့အာလုံကိုငြိမ်းချမ်းမှုပေးနိုင်တဲ့ပုဂ္ဂိုလ်တွေဖြစ်သွားတာမရှိဘူးလားရှိသလားဆရာတော်ဘုရားကြီးပေးတဲ့နီလံနီမံလံမံတရားတွေကိုကျင့်ကြံပြီးတော့လောဘကြီးနေတဲ့ပုဂ္ဂိုလ်လောဘနေသွားတယ်လောဘကုန်သွားတယ်ဒေါသကြီးနေတဲ့ပုဂ္ဂိုလ်ဒေါသနေသွားတယ်ဒေါသကုန်သွားတယ်မာမနဣဒ္ဓမစ္စရိယတွေထူပြောနေတဲ့နှလုံးသားတွေမာမနဣဒ္ဓမစ္စရိယတွေကင်းမဲ့သွားတယ်တနည်းအားဖြင့်နေပါသွားတယ်ဒါတွေမဖြစ်ဘူးလားဖြစ်သလားအဲ့တော့ဒါတွေဟာဘယ်ဆရာတော်ကြီးကြောင်လဲဒါကြောင့်မိုးကုတ်ဆရာတော်ဘုရားကြီးကတန်ဖိုးရှိတဲ့လူသားလားတန်ဖိုးမဲ့တဲ့လူသားလားကျေးဇူးတော်ရှင်ဆိုတဲ့ဂုံပုံးနဲ့မထိုက်တန်ဘူးလားထိုက်တန်သလားထိုက်တန်တယ်ဒါကြောင့်ဘုန်းကြီးတို့တန်ဖိုးရှိတဲ့လူသားတနည်းအားဖြင့်ကျေးဇူးရှင်ဆိုတဲ့ဆရာတော်ဘုရားကြီးရဲ့ဂုံပုံးဟာလူတိုင်းယဟန်တော်တိုင်းနဲ့မထိုက်တန်ပါဘူးအဲ့တော့ဘုန်းကြီးတို့တောင်မြို့မာကန္တာဝန်ဆရာတော်ဘုရားကြီးတို့မိုးကုတ်ဆရာတော်ဘုရားကြီးတို့သူတိုင်းတာနဲ့သူဖျားရှင်ဟာလောကကျိုးကိုဆောင်ရွက်သွားတော်မူသည်လို့ဖျားရှင်ကိုကြောင်းပြုပြီးတော့တတ္တဝါတွေကြွတန်းဝင်ပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုသွားသည်လို့ပဲဒီဆရာတော်နှစ်ပါးဟာလည်းပဲအမရပူရမြို့မှာတရင်သုံးပြီးတော့မာကနုံဆရာတော်ဘုရားကြီးကပฏิပတ်မကင်းတဲ့ပရိယတ်ဒီလောက်ကိုလှုပ်သွားတယ်အဲ့တော့မာကနုံဆရာတော်ဘုရားကြီးကဘာလောက်ကိုလှုပ်သွားတယ်လဲပฏิပတ်မကင်းတဲ့ပရိယတ်တဲ့ဘာမကင်းတဲ့ပရိယတ်လဲမိုးကုတ်ဆရာတော်ဘုရားကြီးကပရိယတ်မကင်းတဲ့ပฏิပတ်တဲ့မိုးကုတ်ဆရာတော်ဘုရားကြီးဘာလုပ်သွားလဲအဲ့တော့ဆရာတော်ဘုရားကြီးကအမရပူရမှာတရင်သုံးသွားတာချင်းလဲတူတယ်တတ်တော်အားဖြင့်လည်းပဲခင်ဗျားတို့တတ်တော်ရွယ်တူလို့ပြောလို့ရတယ်မိုးကုတ်ဆရာတော်ဘုရားကြီးကနှစ်လလောက်ပဲတတ်တော်ကြီးပါတယ်အဲ့တော့မရပူရမျိုးမှာတရင်သုံးတယ်တပားကပฏิပတ်မကင်းတဲ့အကျင့်တွေမကင်းတဲ့ပရိယတ်ကိုဦးဆောင်သွားတော်မူခဲ့တယ်နောက်ပြီးတော့ဘုန်းကြီးတို့မိုးကုတ်ဆရာတော်ဘုရားကြီးကလည်းပရိယတ်တွေကိုသင်ပြီးတော့နောက်ဆုံးမှာပရိယတ်မကင်းတဲ့ပฏิပတ်လုပ်ကိုလှုံ့ဆောင်သွားတယ်တဲ့အဲ့တော့နှစ်ပါးလုံးတူမျှတာလေးတွေမရှိဘူးလားရှိသလားနောက်တကဘုန်းကြီးတို့တောင်မြို့မာကန်အောင်ဆရာတော်ဘုရားကြီးက1330ခုနှစ်နေတော်လာပြီကျော်နှစ်ရက်နေမှာပြန်တော်မူတယ်ပြန်တော်မူကနီးမှာဘုန်းကြီးတို့၄နာရီမိနစ်30မှာပြန်တော်မူတယ်7နာရီခွဲကြော်ကြော်လောက်မှာစာဝါချသွားတယ်တဲ့ကျန်းစာရေးသွားတယ်အဲ့တော့ပြန်တော်မူမဲ့နေ့ထီအလုတ်လုတ်သွားတယ်တဲ့ဘယ်နေ့ထီလုတ်လုတ်သွားလဲအဲ့တော့ပြန်တော်မူမဲ့နေ့ထီလုတ်လုတ်သွားတယ်စာချပြီးတဲ့အခါပြန်တော်မူမဲ့နေ့မှာမသေးသေးရင်နောက်နေ့ဆက်ချမယ်လို့ဒီလိုမင်းရှိသွားခဲ့ပါတယ်ဘုန်းကြီးတို့မိုးကုတ်ဆရာတော်ဘုရားကြီးရလည်းပဲ1324ခုနှစ်တရင်ကြော်လာပြီးကြော်ဘယ်နှစ်ရက်လဲတရင်ကျော်လာပြီကျော်၄ရက်မှာပြန်တော်မူတယ်တဲ့ဘုန်းကြီးတို့ခန္ဓာဝင်ချတယ်ပေါ့အဲ့တော့ဆရာတော်ဘုရားကြီးကပြန်တော်မူခန္ဓာဝင်ချမဲ့နေ့ထီအလုတ်လုတ်မသွားဘူးလားလုတ်သွားသလားတရားဟောဖို့ຢာတွေစီစဉ်ပေးတယ်လာတဲ့ဒကာဓမ္မတွေကိုတရားပြတယ်ခန္ဓာကိုယ်ရဲ့ဝေဒနာတွေနှိပ်စက်ပုံတွေကိုကိုယ်တိုင်တရားတွေပြသွားတာဘုန်းကြီးတို့တဘောသာသနာထဲမှာဖတ်ပြီးတော့ကြည်ညိုခွင့်ရပါတယ်အဲ့တော့ဆရာတော်ဘုရားကြီးလည်းပဲဘုန်းကြီးတို့နောက်ဆုံးနေ့ထီအလုတ်လုတ်မသွားဘူးလားသွားသလားအလုတ်လုတ်သွားတယ်ဒါကြောင့်ဘုန်းကြီးတို့တောင်မြို့မာကန္တာဝန်ဆရာတော်ဘုရားကြီးနဲ့မိုးကုတ်ဆရာတော်ဘုရားကြီးကအမရပူရမြို့မှာတရင်သုံးပြီးတော့သာသနာပြုသွားတာတူတယ်တပားကပฏิပတ်မကင်းတဲ့ပရိယတ်တပားကပရိယတ်မကင်းတဲ့ပฏิပတ်ဒီလိုလှုပ်ဆောင်ချက်တွေလည်းပဲတူပါတယ်နောက်ဆုံးပြန်တော်မူမဲ့နေ့နောက်ဆုံးနေ့ထိဘုန်းကြီးတို့ခန္ဓာဝင်ချတဲ့နေ့ထိအလုတ်လုတ်သွားတယ်ဒီချက်တွေလည်းမတူဘူးလားတူသလား တူတယ်အဲ့တော့နောက်ဆုံးဘုန်းကြီးတို့ဘာလဲဆိုတော့ဒီဆရာတော်ဘုရားကြီးတွေကကျေးဇူးရှင်ဆိုတဲ့ဂုံနဲ့ဘာလို့ထိုက်တန်တယ်လဲစောစောကဘုန်းကြီးတို့လှိုင်းလေးတွေပဲရလာတယ်ဘဲကိုသွားတယ်ဒါတွေဟာဘုန်းကြီးတို့အရေးကြီးသလားမကြီးဘူးလားဒါပေမဲ့လို့ဒီလှိုင်းလေးကိုကြောင်းပြုတ်ပြီးတော့အသက်ရှင်ခွင့်ရသွားတဲ့ပင်လေကလေးကဇင်ယောငက်ကလေးဒီဇင်ယောငက်ကလေးတွေကိုကဲတင်လာတဲ့လှိုင်းလေးတွေကတော့ဂုံယူစရာမကောင်းလားကောင်းသလားဒီလိုပဲဘုန်းကြီးတို့သူတိုင်းတာနဲ့သူတောင်မြို့မာကနောင်ဆရာတော်ဘုရားကြီးကလည်းပဲကျန်စာတွေရေးစာသင်တိုက်ကြီးတွေထောင်းစာပေတွေပို့ချခုချိန်ထိဘုန်းကြီးတို့တောင်မြို့မာကနောင်တိုက်ခွဲတွေကသာသနာမျိုးဆက်ကောင်းတွေတနိုင်ငံလုံးမွေးထုတ်မပေးဘူးလားမွေးထုတ်ပေးသလားဘုန်းကြီးတို့ကြောင်းတိုက်ညဆက်ကြအပါဝင်တနိုင်ငံလုံးမှာတောင်မြို့ကန္နာယုံဆရာတော်ရဲ့မျိုးဆက်တွေသာသနာပြုနေတာသာသနာမကွယ်အောင်လုပ်နေကြတယ်အဲ့ဒီကုသိုလ်တွေကဆရာတော်ဘုရားကြီးကြောင်းတဲ့အဲ့ဒီကုသိုလ်တွေကဘု து ကြောင်းလဲအဲ့တော့မျိုးဘာသာသာသနာမြင့်တက်လေးဘုန်းကြီးတို့တောင်မြို့မာကနောင်ဆရာတော်ဘုရားကြီးလည်းပဲကျေးဇူးရှင်ဆိုတဲ့ဂုံပုံးနဲ့ထိုက်တန်လေးတဲ့ဘယ်ဂုံပုံးနဲ့ထိုက်တန်လေးလဲအဲ့တော့မာကနောင်ဆရာတော်ဘုရားကြီးကိုကြောင်းပြုပြီးတော့စာပေဖတ်ရတဲ့ပုံကိုယ်ကြီးယနေ့ချိန်ထိသူတော်ကောင်းတွေဖြစ်သွားတာမနည်းပါဘူးအဲ့တော့ဒီစာပေတွေဖတ်ပြီးတော့သူတော်ကောင်းတွေဖြစ်သွားကြတယ်နောက်ပြီးတော့ဆရာတော်ရေးထားတဲ့ဘာသာတိကကျမ်းစာတွေကိုကြည့်ပြီးတော့တိပိတကတရာပွဲရသွားတာဒီဘီဝန္တာပွဲရပြီးတော့သာသနာတာဝန်ဆောင်တာဒီနောက်ပြီးတော့သာမဏေကျော်ပွဲဓမ္မစရိယပွဲရတာဒီရေတွက်လို့ရပါမလားအဲ့တော့ဒီဟာတွေကဘုန်းကြီးတို့ဆရာတော်ဘုရားကြီးကြိုးစားသွားတဲ့ရလက်တွေတဲ့ဒါကြောင့်ဆရာတော်ဘုရားကြီးဟာတန်ဖိုးရှိတဲ့လူသားလားတန်ဖိုးမဲ့တဲ့လူသားလားယေရှုရှင်ဆိုတဲ့ဂုံနဲ့မထိုက်တန်ဘူးလားထိုက်တန်သလားထိုက်တန်တယ်မိုးကုတ်ဆရာတော်ဘုရားကြီးရဲ့ဘဝအစိတ်ပိုင်းကိုကြည့်ရင်လည်းပဲဘုန်းကြီးတို့ကျေးဇူးတော်ရှင်ဆိုတဲ့ယနေ့ဘုန်းကြီးတို့တရားဓမ္မတွေဂုံပြုတ်ထားတဲ့နံမီတော်နဲ့ဂုံတူးနဲ့မထိုက်တန်ဘူးလားထိုက်တန်သလားဆရာတော်ဘုရားကြီးဟာဘုန်းကြီးတို့တိတ်ပြီးတော့တရားတွေဟောခဲ့တယ်ဒီတရားတွေနားပြီးတော့သူတော်ကောင်းဆက်ဆက်တွေတိုးပွားတယ်စာပေတွေတရားနေပြီးတော့စာပေတွေဖြစ်အောင်ပြုစုတယ်စာပေတွေပို့ချခဲ့တယ်အဲ့တော့ဆရာတော်ဘုရားကြီးကြောင်းပြုတ်ပြီးတော့သူတော်ကောင်းတွေဖြစ်သွားတာဒုက္ခတွေငြိမ်းသွားတဲ့ပုံကိုယ်တွေရေတွက်နိုင်မှာမလားဒါကြောင့်မိုးကုတ်ဆရာတော်ဘုရားကြီးကိုလည်းပဲတန်ဖိုးရှိတဲ့လူသားလို့ပြောမလားတန်ဖိုးမဲ့တဲ့လူသားပြောမလားကျေးဇူးတော်ရှင်ဆိုတဲ့ဂုံတူးနဲ့မထိုက်တန်ဘူးလားထိုက်တန်သလားထိုက်တန်တယ်ဒါကြောင့်ဘုန်းကြီးကပြောတာဒါကြောင့်ကျေးဇူးတော်ရှင်ဆိုတဲ့ဂုံတူးနဲ့မိုးကုတ်ဆရာတော်ဘုရားကြီးကထိုက်တန်ပါတယ်တနည်းအားဖြင့်တန်ဖိုးရှိတဲ့လူသားတန်ပြိုးပြတ်လို့မရတဲ့လူသားဒါမျိုးသုံးနှုံးလို့ရပါတယ်လို့ဒါမျိုးပြောတာပါဒါကြောင့်ဘုန်းကြီးတို့ပညာတက်တိုင်းလည်းပဲတန်ဖိုးရှိတာမဟုတ်ပါဘူး။ဘုန်းကြီးတို့သာသနာတော်မှာပညာတွေတက်ပြီးတော့ဘုံကြီးအောင်လှုပ်တယ်၊နာမည်ကျော်အောင်လှုပ်တယ်။ဒါဆိုရင်တန်ဖိုးရှိတဲ့ယဟန်တော်လား၊တန်ဖိုးမဲ့တဲ့ယဟန်တော်လား။ဒါဖျားမကြိုက်တဲ့လှုပ်တွေလှုပ်တာဆိုတော့တန်ဖိုးမဲ့တယ်လို့ဒီလိုပြောလို့ရပါတယ်။ဒါကြောင့်ဘုန်းကြီးအနေနဲ့ဒုတိယပိုင်းအနေနဲ့မိုးကုတ်ဆရာတော်ဘုရားကြီးကိုကျေးဇူးတော်ရှင်ဆိုတဲ့ဂုံတူးနဲ့ဂုံပြုတာဟာထိုက်တန်ပါတယ်လို့ဒီဒုတိယပိုင်းလေးအနေနဲ့ပြောကြင်ပါတယ်။အဲ့တော့တတိယပိုင်းအနေနဲ့ဘုန်းကြီးပြောချင်တာကမိုးကုတ်ဆရာတော်ဘုရားကြီးဤလမ်းစဉ်မြတ်တဲ့တတိယပိုင်းပြောချင်တာပါလေ။ကဲအားလုံးလက်အုပ်ချီပြီးတော့လိုက်ဆိုလိုက်မိုးကုတ်ဆရာထေမဟာလွန်စွာကြိုးစားတော်မူသည်မိုးကုတ်ဆရာထေမဟာလွန်စွာကြိုးစားတော်မူသည်ဗုဒ္ဓလွဲ့အပ်ဝန်နယက်မြင်းမြဲနူနူထံခဲ့သည်ဗုဒ္ဓလွဲ့အပ်ဝန်နယက်မြင်းမြဲနူနူထံခဲ့သည်တတန်ထဝက်ပရိယထဝက်တရားကျင့်ခဲ့သည်တတန်ထဝက်ပရိယထဝက်တရားကျင့်ခဲ့သည်မိုးကုတ်ထေရှင်မြက်လန်းစဉ်မှန်ပင်ကြိုးစားလိုက်သင့်သည်မိုးကုတ်ထေရှင်မြက်လန်းစဉ် မှန်ပင်ကြိုးစားလိုက်သင့်သည်ကဲတစ်ခေါက်ပြန်ဆိုမယ်မိုးကုတ်ဆရာထေမဟာလွန်စွာကြိုးစားတော်မူသည်ဗုဒ္ဓလွှဲအပ်ဝန်ရက်မြဲမြဲနူနူထမ်းခဲ့သည်သတ္တံထဝက်ပရိယထဝက်တရားကျင့်ခဲ့သည်မိုးကုတ်ထေရှင်မြက်လန်းစဉ်မှန်ပင်ကြိုးစားလိုက်သင့်သည်မိုးကုတ်ထေရှင်မြက်လန်းစဉ်မှန်ပင်ကြိုးစားလိုက်သင့်သည်အဲ့တော့ဘုန်းကြီးကတတိယပိုင်းနေနဲ့မိုးကုတ်ဆရာတော်ဘုရားကြီးလမ်းစဉ်မြတ်ဆိုတဲ့ဒီပိုင်းလေးကိုဟောပေးပါမယ်။အဲ့တော့မြတ်စွာဘုရားကသာသနာတော်မှာဝင်လာတဲ့ယဟန်တော်တွေဟာဘုရားရှင်လက်ထက်တုန်းကတချို့သာသနာပေါင်းရောက်လာတယ်၊ယဟန်ပြုလာကြတယ်။ဘာလုံးလို့လို့ရမှမသိတော့မြတ်စွာဘုရားကိုမေးခဲ့တယ်ပေါ့။မြတ်စွာဘုရားတဲ့တပည့်တော်တို့ထမ်းရမယ့်တာဝန်ဘယ်နှမျိုးရှိပါသလဲလို့မေးတော့မြတ်စွာဘုရားကနှစ်မျိုးနှစ်စားရှိတယ်လို့ဖြေတယ်ဘယ်လိုဖြေတော်မူလဲအဲ့တော့နှစ်မျိုးနှစ်စားကဘာလဲဆိုတော့ဂန္ဓာတုရစာပေခြင်းငံသင်ယံပို့ချခြင်းဟောပြောခြင်းပြသခြင်းအလုပ်ဝိပဿနာတုရဘုန်းကြီးတို့ခန္ဓာကိုယ်မှာဖြစ်ပေါ်နေတဲ့လောဘဒေါသစတဲ့အပူမိတွေကိုငြိမ်းရေးသွောင်းဝိပဿနာရှုခြင်းအလုပ်ဖျားဝပြုမေတ္တာပွားပြီးတော့ကိလေသာတွေနယ်ပေါင်းကြိုးစားတဲ့သမထဘာဝနာအလုပ်အဲ့တော့ချုပ်လိုက်ရင်တော့ပရိယတ္တိအလုံးနဲ့ပฏิပတ္တိအလုံးဆိုပြီးတော့တာဝန်ဘယ်နှမျိုးရှိလဲ?နံပါတ်1ကဘာအလုံးလဲ?နံပါတ်2ကအဲ့တော့ပฏิပတ္တိအလုံးတဲ့ဘုန်းကြီးတို့ရသော်ဖရာကိုလာပြီးတော့မေးတဲ့အခါမှာတချို့ကပရိယတ္တိဂန္ဓာတုရတာဝန်စာပေကျန်ကန်သင်ယံပို့ချခြင်းဟောပြောခြင်းတရားပြသခြင်းလို့ဝိပဿနာဒုရလို့ခန္ဓာကိုယ်မှာရှိနေတဲ့ပူလောင်နေတဲ့လောဘဒေါသစတဲ့မိတွေကိုငြိမ်းအေးအောင်ဝိပဿနာရှုခြင်းလို့ဒီအလုံးနှမျိုးပဲရှိတယ်လို့ဘုရားရှင်မိန့်ကြားခဲ့တာဘယ်သူမိန့်ကြားခဲ့တာလဲဒါကြောင့်ဘုန်းကြီးတို့ပရိယတ်ပฏิပတ်ဒီအလုံးနှလုံးကိုစွန့်ပြီးတော့အခြားလူမှုရေးတွေလုံးတင်သလားမလုံးတင်ဘူးလားမလုံးတင်ဘူးဒီအလုံးနှလုံးကိုတော့မစွန့်တင်ပါဘူးဒီအလုံးနှလုံးကိုစွန့်ပြီးတော့လူမှုရေးတသက်ကတော့မလုံးတင်ပါဘူးဒီအလုံးနှလုံးလုံရင်းနဲ့ပရာဟိတာဆိုတာလုတ်တာကိုတော့ဖျားစားတဲ့သူတော်ကောင်းတွေသဘောကျမှာပါအဲ့တော့ဒီအလုံးနှလုံးကိုတော့မြတ်စွာဘုရားကယဟန်နဲ့သာသနာတော်မှာတာဝန်နှမျိုးပဲရှိတယ်တာဝန်ဘယ်နှမျိုးပဲရှိလဲအဲ့တော့မြတ်စွာဘုရားကိုမေးတယ်မြတ်စွာဘုရားတဲ့တာဝန်နှမျိုးဂန္ဓာဓုရအလုံးဆိုတာဘာကိုခေါ်ပါသလဲဝိပဿနာဓုရအလုံးဆိုတာဘာကိုခေါ်ပါသလဲဆိုပြီးတော့ယဟန်တွေကဒီအလုပ်တွေကိုကွယ်ကွယ်ပြားပြားနားမလဲတော့မြတ်စွာဘုရားကိုပြန်ပြီးတော့မေးခဲ့ကြတယ်ဒီတော့မြတ်စွာဘုရားကကန္ဓာတုရပရိယတ္တိအလုပ်နဲ့ဆက်ပြီးတော့ဘယ်လိုမိန်ကြားတယ်ဆိုတော့အတ္တနောပညာနုရူပေနဧကံဝါထွေဝါနိဂါယေတကလံဝါပနတေပိတကံဗုဒ္ဓဝဇ္ဇနံဥက္ကံနေတဝါတတဓာရဏံကတ္တနံဝဇ္ဇနံတိဣဒံကန္ဓာတုရနာမတဲ့ယဟန်တဲ့စာပေကျမ်းကသင်ယံပို့ချခြင်းဆိုတဲ့ပရိယတ္တိအလုတ်တနည်းအားဖြင့်ဂန္ဓာတုရအလုတ်ဒီအလုတ်ဆိုတာဘာလဲဆိုတော့ပထမသင်ယူရမယ်တဲ့ပထမဘာလို့ရမလဲအဲ့တော့ဘလို့သင်ရမလဲဆိုတော့အတ္တနောပညာနုရူပေနဧကံဝါဒွေဝါနိဂါယေတကလံဝါပနတေပိတကံဗုဒ္ဓဝဇ္ဇနံဥက္ကံနေတဝါတဲ့အဲ့တော့ကိုကနေပြီးတော့တချို့ဘုရားရှင်လက်ထက်ကလည်းပဲကျမ်းမာရေးကောင်းတယ်အသက်လည်းပဲငယ်ရွယ်သေးတယ်ဒါဆိုရင်ပိဋကတ်သုံးပုံနေတင်ယူကြတယ်တင်ယူတဲ့နေရာမှာကိုယ့်ရဲ့ပညာအားလျော်စွာသင်ပါတဲ့ကိုယ့်ရဲ့ဘာအားလျော်စွာသင်လဲဉာဏ်ပညာတွေထက်တယ်ဝိရိယတွေကောင်းတယ်ဒါဆိုရင်ပိဋကတ်သုံးပုံကုန်သင်ပေါ်တဲ့မြတ်စွာဘုရားကတကယ်လို့ကိုကဉာဏ်ပညာအားနေတယ်ကျန်မာရေးသိမ့်မကောင်းဘူးဒါဆိုရင်လည်းပဲနိကေငါရတေကဒီကနိကေပဲဖြစ်ဖြစ်မိဇိကာမနိကေပဲဖြစ်ဖြစ်အင်္ဂုတ္တရနိကေပဲဖြစ်ဖြစ်နိကေတမျိုးနှမျိုးကိုသင်ယူပါတဲ့အဲ့တော့ဂန္ဓာတုရအလုတ်လုံးမဲ့ပုဂ္ဂိုလ်ကပထမသင်ယူရမယ်တဲ့ဘာလို့ရမလဲသင်ယူပြီးတဲ့အခါဘာလုပ်မလဲဆိုတော့တတဓာရဏံကထဏံဝါစနံတိဣဒံဂန္ဓာတုရနာမတတထုပရိယ ဖွေတကသုံးမုံဆိုတော့ဖရာရှင်ရဲ့စကားတော်ကိုဒါရဏံဆောင်ထားခြင်း၎င်းတဲ့ဖွေတို့သင်ပြီးလို့ရှိရင်ဘွယ်လေးရယုံနဲ့တင်းတိမ်မနေနဲ့တဲ့ဘွယ်လေးရပြီးတော့ဒကာဓမ္မရိယပူဇော်ဘွယ်လို့ဒီဘွယ်လေးကိုပြပြီးတော့ဘုံကြီးအောင်လို့ဒါလေးနဲ့မနေပါနဲ့တဲ့သင်ယူပြီးတော့ဘာလုပ်မလဲဆိုတော့ဆက်လက်ပြီးတော့လေးလာပါတဲ့ဆက်လက်ပြီးဘာလုပ်ရမလဲလေးလာရမယ်တဲ့ဘုန်းကြီးတို့ရှေးခေတ်ကတော့အာဂုံဆောင်ရတယ်ဒီခေတ်မှာတော့လေးလာရတယ်လေးလာတယ်ဆိုတာစာချကဏီတရားဟောပြောကဏီမှာလမ်းတွေလွဲမသွားအောင်ဒီစာတွေကိုပြန်ပြီးတော့ကြည့်ပါတဲ့ဒါကိုလေးလာတယ်လို့ပြောတာပါနောက်ပြီးတော့ဘုန်းကြီးတို့ဘာလဲဆိုတော့ဝါစနံဒါရဏံဘုဒါရဏံဆောင်ထားခြင်း၎င်းလေးလာခြင်း၎င်းကထနံတဂရကမများကိုဟောပြောခြင်း၎င်းတဲ့ဒုတိယဘာလို့ရမလဲဆိုတော့သင်ယူပြီးလို့ရှိရင်တက်နိုင်တယ်မြကိုသိထားတဲ့ပညာတွေကိုဒကာဓမ္မတွေကိုဟောပြောပါတဲ့ဒကာဓမ္မတွေကိုဘာလို့ရမလဲဟောပြောတဲ့အခါမှာလည်းပဲမြတ်စွာဘုရားကဩဃံနှိတဝါတဲ့သင်ယူပြီးမှဟောပြောပါတဲ့ဘာလို့ပြီးမှဟောရမလဲအဲ့တော့ဘုန်းကြီးတို့ဘုရားရှင်ကသင်ယူပြီးမှဟောပါဆိုတော့ကြောင်းမြန်ပြန်လိုက်မသင်ယူဘဲနဲ့ဘာမလုပ်ပါနဲ့မဟောပါနဲ့တဲ့ဒါတွေဟာဘုန်းကြီးတို့အလုံးတတိထားစီရကောင်းတဲ့အချက်တွေနောက်တကဘုန်းကြီးတို့ဘွယ်ဒီဂရီတွေရတယ်ပညာတွေတက်တယ်ဟောပြောကဏီမှာလေးလာတယ်စာချကဏီမှာလေးလာတယ်လေးလာပြီးတော့ဒကာဓမ္မတွေကိုဟောတယ်တန်ဃာတွေကိုဘာလုပ်ရမလဲဆိုတော့ဝါစနံတဲ့ပို့ချပေးရမယ်တဲ့ဘာလုပ်ပေးရမလဲကိုယ့်ဟာကိုယ်ပညာတွေတက်ပြီးတော့မျိုးဆက်တွေကိုမထုတ်ဘူးဆိုရင်သာသနာမကွယ်ဘူးလားကွယ်မလားဘုန်းကြီးတို့ဒီသာသနာမကွယ်ဖို့အတွက်မိုးကုတ်ဆရာတော်ဘုရားကြီးတို့လည်းပဲစာပေတွေမပို့ချခဲ့ဘူးလားပို့ချခဲ့သလားဘုန်းကြီးတို့ယနေ့မှာစာတင်စာချလုပ်တဲ့တန်ဃာတော်တွေအနှစ်တရာလောက်ဘုန်းကြီးတို့စာတင်စာချမလုပ်ပါနဲ့လို့ရက်ဆိုင်ကြည့်လိုက်အနှစ်တရာကြာရင်ဒီတန်ဃာတွေရှိအောင်မလားအဲ့တော့ဒီတန်ဃာတွေမရှိတော့ဘူးဆိုရင်သာသနာမကွယ်နိုင်ဘူးလားဒါကြောင့်မြတ်စွာဘုရားကသင်ယူပြီးရင်ပို့ချပေးပါတဲ့သင်ယူပြီးရင်ဘာလုပ်မလဲအဲ့တော့မပို့ချပို့ချမယ်ဆိုလို့ရှိရင်သင်ယူပါအဲ့တော့ဘုန်းကြီးတို့မသင်ယူဘဲနဲ့ဘာမလုပ်ပါနဲ့တော့အဲ့တော့ကိုပညာမတက်ဘဲနဲ့တက်အောင်မသင်ဘဲနဲ့စာချတယ်ဆိုရင်လည်းအန္တရာယ်တွေသိပ်ပြီးတော့များတတ်ပါတယ်ဒါမြတ်စွာဘုရားပရိယတ်တိနဲ့ဆက်ပြီးတော့မိန်ကြားခဲ့တာအဲ့တော့ဘုန်းကြီးတို့မိုးကုတ်ဆရာတော်ဘုရားကြီးကြည်လိုက်အာလုံးလိုက်ဆိုလိုက်သတ္တံထဝတ်ပရိယတ်ထဝက်တရားကျင့်ခဲ့သည်တတန်ထဝက်ပရိယထဝက်တရားကျင့်ခဲ့သည်ဗုဒ္ဓလွဲအပ်ဝုန်ရမြဲ့မြဲ့နူနူကျင့်ခဲ့သည်ဗုဒ္ဓလွဲအပ်ဝုန်ရမြဲမြဲနူနူကျင်ခဲ့သည်ဘုန်းကြီးတို့မိုးကုတ်ဆရာတော်ဘုရားကြီးရဲ့တဘောသာသနာမှာဆရာတော်ဥကောတိတာကောက်ချက်ချပြီးတော့ရေးခဲ့ပါတယ်ဘယ်လိုလဲဆိုတော့မိုးကုတ်ဆရာတော်ဘုရားကြီးဟာတဲ့တဘောဆုံးတဲ့အထိနောက်ဆုံးခန္ဓာဝန်ချတဲ့နေ့အထိပရိယပฏิပတ်ကိုမယက်မနားနဲ့ကြိုးစားခဲ့ပါတယ်တဲ့ပရိယပฏิပတ်ကိုဘယ်လိုကြိုးစားခဲ့လဲအဲ့တော့ဆရာတော်ကကောက်ချက်ချပြတယ်တဘောသာသနာထဲမှာတတန်းထဝက်လောက်ကပရိယတ်တိကိုတဲ့ဘုန်းကြီးတို့ပို့ချခဲ့တယ်ယဟန်၅ဝါလောက်ကနေပြီးတော့ဝါ20လောက်ထိတတ်တော်40လောက်ထိအဘိဓမ္မာတွေဘုန်းကြီးတို့ယမိုက်ပဋ္ဌာန်းပါဝင်မာတိကာဓာတုကရာပါဝင်အဘိဓမ္မာကျမ်းမျိုးစုံကိုပို့ချခဲ့တယ်တဲ့ဗာကျမ်းမျိုးစုံကိုပို့ချလေအဲ့တော့မြတ်စွာဘုရားလွှဲခဲ့တဲ့ပရိယတ်တောင်ကိုဆရာတော်ဘုရားကြီးမျက်မျက်နှုံနှုံမထမ်းခဲ့ဘူးလားထမ်းခဲ့လားအဲ့တော့ဆရာတော်ဘုရားကြီးကတက်တန်းထွက်ဆိုပြီးမဲ့ထွက်ကြော်လောက်တဲ့အထိထမ်းဆောင်ခဲ့ပါတယ်တဲ့အဲ့တော့ထမ်းဆောင်တဲ့နေရာမှာလည်းပဲဝါစနံပို့ချခြင်းအဘိဓမ္မာကျမ်းနေမပို့ချခဲ့ဘူးလားပို့ချလားပို့ချခဲ့တယ်ပို့ချတဲ့အခါမှာလည်းဆရာတော်ဘုရားကြီးကသင်ယူပြီးမှပို့ချတာလားမသင်မဲနဲ့ပို့ချတာလားအဲ့တော့ဘုရားရှင်ရဲ့ဆန္ဒနဲ့မညီဘူးလားညီလားညီခဲ့တယ်နောက်တကဘုန်းကြီးတို့ကထနံတကဒကမများဟောပြောခြင်း၎င်းတဲ့ဆရာတော်ဘုရားကြီးဟောပြောတဲ့ကွေတွေစာအုပ်တွေအများကြီးမရှိဘူးလားရှိသလားအဲ့တော့ဆရာတော်ဘုရားကြီးကတရားတွေဟောတဲ့အခါမှာမြတ်စွာဘုရားကပိဋကတ်တစ်ပုံနှစ်ပုံနိကေတရက်နှစ်ရက်စွန့်နိုင်လို့ရှင်ပိဋကတ်သုံးပုံနိကေငါးရက်လုံးသင်ယူပြီးမှဟောပြောပါတဲ့ဘာလို့ပြီးမှဟောပြောပါလဲ အဲ့တော့မိုးကုတ်ဆရာတော်ဘုရားကြီးကတင်ယူပြီးမှဟောတာလားမတင်ယူခင်ကဟောတာလားကိုယ်တိုင်တင်ယူပြီးတော့ပို့ချတယ်ပို့ချပြီးမှဒကာဓမ္မတွေကိုကြံကြံတဲ့အညီဘုန်းကြီးတို့လုပ်ခဲ့တာတဲ့အဲ့တော့ဆရာတော်ဘုရားကြီးရဲ့လမ်းစဉ်ကိုဘုန်းကြီးကမြင်သာအောင်ပြောပေးတာပါတဘောသာသနာတော်ဖတ်ဘူးကြမှာပေါ့ဒါပေမဲ့လို့ကောက်ချက်ချပြီးတော့အားလုံးဖတ်ဖို့ကြတော့မလွယ်ဘူးပေါ့ဒါကြောင့်ဘုန်းကြီးကကောက်ချက်ကလေးနဲ့ဆရာတော်ဘုရားကြီးရဲ့ဘဝကိုသုံးသပ်ပြတာပါအဲ့တော့ဆရာတော်ဘုရားကြီးရဲ့ဘဝတက်တန်းဟာပရိယတ်ပရိယမလည်းပဲမြတ်စွာဘုရားကတင်ယူပြီးမှဟောပြောပါအဲ့တော့တင်ယူပြီးမှဟောပြောတာလေတရားဟောတာလေပရိယတ်ဤသဘောဆန်တာပဲအဲ့တော့ဆရာတော်ဘုရားကြီးဟာမြတ်စွာဘုရားရဲ့စကားတော်ကိုတသွေးမတိန်လိုက်နာခဲ့တယ်တဲ့ဘယ်လိုလိုက်နာခဲ့လဲအဲ့တော့ဘုန်းကြီးတို့ကြောင်းမြန်ပြန်လိုက်ဒီလိုမတင်ယူပဲနဲ့ဟောပြောတင်သလားမဟောပြောတင်ဘူးလားမဟောပြောတင်ဘူးဘာဖြစ်လို့လဲဆိုတော့အတ္တနောမတိတွေပါသွားတတ်တယ်ကိုယ့်ရဲ့တွေးလုံးလေးဓာရီပါသွားလို့ရှိရင်မှားသွားတတ်တယ်။မှားသွားတဲ့ကျင့်စဉ်တစ်ခုကဘုန်းကြီးတို့အပေရောက်စေနိုင်တယ်တဲ့။မှားသွားတဲ့ကျင့်စဉ်တစ်ခုကအဲ့တော့ဒါကြောင့်ဆရာတော်ဘုရားကြီးကပထမသင်ယူခဲ့ပါတယ်။သင်ယူပြီးတော့ဟောပြောခဲ့တယ်။သင်ယူပြီးတော့ပို့ချခဲ့တယ်။အဲ့တော့ဘုန်းကြီးတို့ဓာရဏလေးလာတယ်ဆိုတာဆရာတော်ဘုရားကြီးစာမချခင်စာတွေဘာတွေမကြည့်လောက်ဘူးလားကြည့်လောက်သလား။တရားမဟောခင်စာပေတွေမကြည့်ဘူးလားကြည့်မလား။အဲ့ဒါဓာရဏစာပေတွေကိုလေ့လာနေတာတဲ့စာပေတွေကိုဘာလုပ်တာလဲလေ့လာနေတာအဲ့တော့ဘုန်းကြီးတို့ဒီဆရာတော်ဘုရားကြီးဟာဒီပရိယတ်တိနဲ့ဆက်ပြီးတော့ပြည့်ပြည့်ဝဝကျင့်သုံးသွားတော်မူခဲ့ပါတယ်အဲ့တော့ဒီလမ်းစဉ်ကိုဘုန်းကြီးတို့တရားဓမ္မတွေမလိုက်တင်ဘူးလားလိုက်တင်သလားကဲပြန်ဆိုလိုက်မိုးကုတ်ဆရာသေမဟာလွန်စွာကြိုးစားတော်မူသည်ဗုဒ္ဓလွယ်အပ်ဝန္နယမြဲ့မြဲ့နိုးနိုးထံခဲ့သည်တတန်ထဝပရိယထဝတရားကျင်ခဲ့သည်မိုးကုတ်ထေရှင်မြက်လန်းစဉ်မှန်ပင်ကြိုးစားလိုက်သင့်သည်မိုးကုတ်ထေရှင်မြက်လန်းစဉ်မှန်ပင်ကြိုးစားလိုက်သင့်သည်အဲ့တော့ဘုန်းကြီးတို့ဆရာတော်ဘုရားကြီးကဒါပရိယတ်နဲ့ဆက်ပြီးတော့ဘုန်းကြီးကပြောလိုက်တာပါအဲ့တော့ပရိယတ်ဒီနဲ့ဆက်ပြီးတော့ရှေးသူတော်ကောင်းတွေရဟန္တာရှင်မြတ်ကြီးတွေရောဘလို့ကျင့်သုံးခဲ့တယ်လဲလို့ဒါလေးလည်းပဲဘုန်းကြီးတို့မှတ်သားစရာကောင်းပါတယ်ဘုန်းကြီးတို့မြတ်စွာဘုရားကသာသနာတော်ကြီးကွယ်မှာဆိုလို့အလုံးဘာလုပ်တော်မူခဲ့တယ်လဲဆိုတော့ဖျားဖြစ်ပြီးတဲ့အခါမှာဘုန်းကြီးတို့တတ်တော်36နှစ်ဝါတော်တဝါပဲရပါသေးတယ်အဲ့တော့ဘုရားရှင်က45ဝါပြည့်မှပြိဋိဘံဆန်တာဆိုတော့ဘုရားရှင်တဝါရတော့ပြိဋိဘံဆန်ဖို့ဘယ်နှဝါကျန်သေးလဲ44ဝါကျန်သေးတယ်တဲ့ဘယ်နှဝါကျန်သေးလဲအဲ့တော့ဘုရားရှင်ကတိတ်ခါတော့ဒီဘုရားဖြစ်နေတဝါရတဲ့အချိန်မှာမျိုးဆက်အစ်ရှာခဲ့ပါတယ်ဘာရှာခဲ့တယ်လဲရှင်မကတပါယီကိုယ်တိုင်ခယူကြိုးစိုးပြုနှစ်ထပ်သင်္ကန်းကြီးတွေကိုလဲပြီးတော့မြတ်စွာဘုရားချီးမြှောက်ခဲ့တယ်မြတ်စွာဘုရားရှင်သာရိပုတ္တရာရှင်မောကလန်တို့လိုအခသာဝကကြီးတွေတောင်မှသင်္ကန်းရင်းလဲပြီးတော့မချီးမြှောက်ခဲ့ပါဘူးဒါပေမဲ့လို့ရှင်မကတပကိုချီးမြှောက်ခဲ့တယ်တဲ့ဘယ်သူကိုချီးမြှောက်ခဲ့တာလဲဘာဖြစ်လို့ချီးမြှောက်ခဲ့တယ်ဆိုတော့သာသနာတော်ကြီးကိုရှေးအောင်ထမ်းရွက်မဲ့သာတော်ကြီးမို့လို့တဲ့ဒါလေးကသတိထားသင့်စရာကောင်းတယ်မြတ်စွာဘုရားကနာဂတ်ကိုမြင်တော်မူတယ်။ရှင်သာရိပုတ္တရာရှင်မောကလန်တို့ကငါဘုရားပရိနိဗ္ဗာန်မဆန်ခင်ဆန်ကြမှာ။ငါဘုရားပရိနိဗ္ဗာန်ဆန်ပြီးတဲ့အခါသာသနာတော်ကြီးကိုတန်ခိုင်နာတင်ပြီးတော့အဒွန့်ရှည်အောင်ဆောင်ရွက်မဲ့ပုဂ္ဂိုလ်ကြီးကိုရှာတော့ရှင်မာကတ္တပကိုမြင်တယ်တဲ့။ဘသူကိုမြင်တယ်လဲ။ရှင်မာကတ္တပကိုမြင်တဲ့အတွက်မြတ်စွာဘုရားရှင်မာကတ္တပသာသနာတော်ကြီးကိုဆက်လက်ပြီးတော့ထမ်းရွက်မဲ့သာတော်ကြီးပဲဆိုပြီးတော့ကိုယ်တိုင်6မိုင်လောက်ရှိတဲ့ခရီးကိုသွားပြီးတော့ခရီးကြိုးဆိုတယ်နောက်ပြီးတော့ရှင်မာကတ္တပနဲ့သင်္ကန်းချင်းလဲပြီးတော့ဝတ်တယ်ဘုန်းကြီးတို့မြတ်စွာဘုရားရှင်ရဲ့တသက်တာမှာသင်္ကန်းချင်းလဲဝတ်တာဆိုတာရှင်မာကတ္တပတပါးပဲရှိပါတယ်ဘာဖြစ်လို့လဲဆိုတော့သာသနာတော်ကြီးကိုဘုန်းကြီးတို့ဆက်ပေးမဲ့သာသနာတော်ကြီးအတွန်းရှိအောင်လုပ်မဲ့သာတော်ကြီးမို့လို့တဲ့အဲ့တော့ဒီလိုပဲဘုရားရှင်ပရိနိဗ္ဗာန်ဆန်တော်ရှင်မာကတ္တပအမှုရှိတဲ့ရဟန္တာရှင်မြတ်ကြီးတွေဟာတန်ခိုင်နာတင်ပြီးတော့ပိဋကတ်တွေတန်အောင်လုပ်လိုက်တဲ့အတွက်ယနေ့ဘုန်းကြီးတို့တရားဓမ္မတွေတရားနာယူခွင့်မရဘူးလားရသလားအဲ့တော့ရှင်မာကတ္တပတို့ရဲ့ကျေးဇူးမဟုတ်ဘူးလားဟုတ်လားဟုတ်တယ် နောက်ပြီးတော့ဘုန်းကြီးတို့အဲ့ဒီအချိန်မှာရှင်မာကတ္တပတို့ရှင်အာနန္ဒာတို့ရှင်အာနန္ဒာဆိုရင်81နှစ်ရောက်လို့ဇပင်တွေတောင်ဖြူနေပါပြီ။ဒါပေမဲ့လို့ရဟန္တာရှင်မြတ်ကြီးတွေကတန်ခါရဏတင်ပွဲမပြီးသေးဘူး။ကျမ်းစာတွေကိုရှင်အာနန္ဒာကဒီဃနီကေကိုပို့ချပေးပါ။ရှင်မာကတ္တပကတန်ယုတ်တနီကေကိုစာပေပို့ချပါ။အဲ့တော့ရဟန္တာရှင်မြတ်ကြီးတွေကတတ်တော်80ကျော်ရွယ်ချက်မှာစာပေပို့ချခဲ့တယ်တဲ့။တတ်တော်ဘယ်ရွယ်ချက်မှာပို့ချလဲ။80ကျော်အထိတန်ဃာတော်ရှင်မြတ်ကြီးတွေရဟန္တာရှင်မြတ်ကြီးတွေတရားနဲ့နေခြင်းမှာပေါ့ဒါပေမဲ့တရားနဲ့မနေခဲ့ပါဘူးဘာလုပ်ခဲ့ကြသလဲစာပေပို့ချခဲ့တယ်တဲ့ရှင်အာနန္ဒာဆိုရင်ဇပင်တွေဖြူနေပါပြီစာပေထဲမှာပါပါတယ်ရှင်မာကတ္တပဆိုရင်80ကိုတော်တော်ကျော်နေတော့ပါပြီဒါပေမဲ့လို့စာပေတွေပို့ချရဲဒါကြောင့်သာသနာတော်ကြီးရှည်တာတဲ့ဒါကြောင့်သာသနာတော်ကြီးဘာဖြစ်လဲမိုးကုတ်ဆရာတော်ဘုရားကြီးကလည်းပဲဒီထုံးကိုနှလုံးမူပြီးတော့ဘုန်းကြီးတို့တတ်တော်40ဝန်းကျင်လောက်အထိပရိယတိတာဝန်စာပေကျမ်းဂန်ပို့ချတဲ့အထူးသဖြင့်အဘိဓမ္မာကျမ်းကြီးတွေကိုပို့ချတဲ့လို့မလုပ်ခဲ့ဘူးလားလုပ်ခဲ့သလားလုပ်တဲ့နေရာမှာလည်းပဲစာပေပို့ချတဲ့အခါရှေးဦးဆိုတာမတင်ယူခဲ့ဘူးလားတင်ယူခဲ့လားတင်ယူပြီးမှပို့ချသလားမတင်ယူဘဲနဲ့ပို့ချလားနောက်တစ်ခါဘုန်းကြီးတို့တရားရင်ရှုမှတ်တယ်ပွားများတယ်ကိုယ်တိုင်ရှုမှတ်ပွားများပြီးတဲ့နောက်အာလုံးသောတရားဓမ္မတွေကိုမဟောဘူးလားဟောသလားအဲ့တော့ဟောတဲ့အခါမှာလည်းပဲဆရာတော်ဘုရားကြီးကသင်ယူပြီးမှဟောတာလားမသင်ဘဲနဲ့ဟောတာလားအဲ့တော့ဆရာတော်ဘုရားကြီးကရှင်မာကတ္တပအစရှိတဲ့ရဟန္တာရှင်မြတ်ကြီးတွေရဲ့လမ်းစဉ်ကိုမလိုက်ဘူးလားလိုက်သလားလိုက်တယ်ဒါလေးတွေကသိပြီးတော့မှတ်သားစရာကောင်းပါတယ်အဲ့တော့ရှင်အာနန္ဒာစတဲ့ရဟန္တာရှင်မြတ်ကြီးတွေစာပေပို့ချတာနိဗ္ဗာန်ရောက်ဖို့မဟုတ်ပါဘူးအဲ့ဒီအချိန်မှာရဟန္တာဖြစ်ပြီးပြီတဲ့ဘာဖြစ်ပြီးပြီလဲအဲ့တော့ရဟန္တာဖြစ်ပြီးရဲ့သားနဲ့ရှင်အာနန္ဒာရှင်မာကတ္တပတို့ဘာဖြစ်လို့စာပေပို့ချတာလဲဆိုတော့တရားတော်တွေကိုမပြောက်ပြက်အောင်ထိမ့်သိမ်းတာတဲ့တရားတော်တွေကိုဘာဖြစ်တာလဲအဲ့တော့ကြီးညိုစရာမကောင်းလားကောင်းလားဘုန်းကြီးတို့ဆိုလို့ရှိရင်ပုထုဇဉ်တွေဆိုရင်ကိုကြိုးမရှိရင်လုပ်ပါမလားအဲ့တော့ရှင်အာနန္ဒာတို့ရှင်မာကတ္တပတို့ရဟန္တာဖြစ်ပြီးသူတို့မှစာတင်လိုက်တဲ့အတွက်ကုသိုလ်လည်းထုမရတော့ဘာမှလည်းပါရမီမလိုအပ်တော့ရဟန္တာဖြစ်နေဒါပေမဲ့လို့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့လေးတင်ခြင်းနဲ့ကဘာတသိန်းကာလပတ်လုံးပါရမီတွေဖြစ်ပြီးမှတည်ထောင်ခဲ့တဲ့သာသနာအဲ့တော့ဒီသာသနာဆိုတဲ့အဆုံးအမတွေပျောက်ပြက်သွားမှာဆိုလို့ရဟန္တာရှင်မြတ်ကြီးတွေဟာဖရာသမဘက်ဝင်စားခြင်းနိဗ္ဗာန်ချမ်းသာကိုခံစားခြင်းဒီအချိန်တွေကိုလျှော့ပြီးတော့စာပေပို့ချခဲ့တာသူများအတွက်လားကိုယ်အတွက်လားဘုန်းကြီးတို့တစ်ပင်တွေဟာတစ်ပင်အသီးသီးတဲ့အခါမှာကိုယ်စားဖို့လားတတ္တဝါတွေစားဖို့လားဘုန်းကြီးတို့နွားမဟာနို့တွေကိုယူချပေးတဲ့အခါလူသားတွေအတွက်လားသူ့အတွက်လားဒီလိုပဲရဟန္တာရှင်မြတ်ကြီးတွေစိတ်သက်ကသိပြီးတော့မြင့်မြတ်တော့သာသနာတော်ကြီးကြွယ်သွားလို့ရှိရင်တော့လူသားတွေအဝိဇ္ဇာဆိုတဲ့မိုက်မောင်ကြီးဖုံးပြီးတော့ထင်ရလုံးပဲကုသိုလ်အကုသိုလ်တောင်မှတိခွင့်ရမှာမဟုတ်ဘူးဒီတော့သာသနာတော်ကြီးမကြွယ်ပါစေနဲ့ဆိုတဲ့မေတ္တာကရုဏာကြီးမားစွာနဲ့ဖလာသမဘက်ချမ်းသာဝင်စားတာတွေတရားရှိမှတ်တဲ့ချိန်တွေလျှော့ပြီးတော့စာပေပို့ချခဲ့တယ်တဲ့အဲ့တော့ဘုရားရှင်ရဲ့ဆန္ဒနဲ့မညီဘူးလားညီသလားမိုးကုတ်ဆရာတော်ဘုရားကြီးကလည်းပဲရှင်မာကတ္တပရှင်အာနန္ဒာတို့စာပေပို့ချခဲ့တဲ့အတိုင်းတက်တန်းထဝက်မှာမပို့ချခဲ့ဘူးလားပို့ချခဲ့သလားပို့ချခဲ့တယ်အဲ့တော့ပရိယတ်နဲ့ပတ်သက်လို့လည်းတာဝန်ကျေးပြီလို့ပြောလို့မရဘူးလားရသလားတာဝန်ကျေးတဲ့နေရာမှာလွန်တောင်သွားပါသေးတယ်ယခုဟောပြောထားတဲ့တရားတော်တွေကဒါပရိယတ်ပဲတရားတော်တွေကဘာလဲဒီပရိယတ်ဆိုတဲ့တရားသိက္ခွေတွေနောက်ပြီးတော့တရားစာအုပ်တွေဒါတွေကိုကြောင်းပြုပြီးတော့ဘုန်းကြီးတို့လူသားအလုံးအကျိုးတွေမများဘူးလားများသလားဒါကြောင့်မို့ဘုန်းကြီးတို့ဒီဆရာတော်ဘုရားကြီးကလည်းပဲတာဝန်တွေကိုကျေသွားပါတယ်တဲ့ရှင်မာကတ္တပအတိုင်းထမ်းဆောင်သွားပါတယ်ရှင်အာနန္ဒာတို့ထမ်းဆောင်တဲ့အတိုင်းထမ်းဆောင်သွားခဲ့ပါတယ်ဒါကြောင့်မို့ဘုန်းကြီးကမိုးကုတ်ဆရာတော်ဘုရားကြီးလမ်းစဉ်မြတ်ဆိုတာဒါလေးတွေကိုမြင်သာအောင်ပြောပြတာပါအဲ့တော့ဘုန်းကြီးတို့နောက်ပိုင်းမှာဆရာတော်ဘုရားကြီးတရားထုတ်ပြီးတော့တရားတွေပြတယ်နောက်ဆုံးမှာဘဝခန္ဓာဆုံးတဲ့နေ့အထိဘုန်းကြီးတို့အလုံးလုံးမသွားဘူးလားသွားသလားအလုံးလုံးသွားခဲ့တယ်တဲ့ဒါတွေကကြီးညိုစရာသိပ်ကောင်းပါတယ်အဲ့တော့ဘုန်းကြီးတို့ဒီတရားအထုတ်တဲ့အခါမှာလည်းပဲစာပေမှာဘုန်းကြီးတို့ပုဂ္ဂိုလ်၅မျိုးရှိတယ်ပေါ့ပုဂ္ဂိုလ်ဘယ်နှမျိုးရှိလဲတရားအထုတ်တိုင်းလေကောင်းတယ်လို့တော့ပြောလို့မရဘူးပေါ့အဲ့တော့ဘုန်းကြီးတို့ပฏิပတ်နဲ့ဆက်ပြီးတော့ဒူတင်ကျင့်နေရလဲပฏิပတ်လို့ခေါ်ရတယ်ဒူတင်ကျင့်နေရလဲဘာလဲပฏิပတ်ထဲမှာပါပါတယ်ဘာဖြစ်လို့လဲဆိုတော့ဒူတင်ကျင့်တွေကိုကျင့်ရင်းနဲ့ကိလေသာတွေနှဲပါသွားတယ်တဲ့နှဲပါရနေပြီးတော့ဝိပဿနာရှုလိုက်ရင်ကုန်ခန်းသွားနိုင်တဲ့အတွက်ဒူတင်တွေကလည်းပဲပရိယတ်လားပฏิပတ်လားပฏิပတ်ထဲပါတယ်အဲ့ အဲ့တော့တနေ့ရမှာဘုန်းကြီးတို့ဒုတိယချင်းကျင့်တာတွေနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကပုဂ္ဂိုလ်၅မျိုးရှိတယ်တဲ့ဒါမိုးကုတ်ဆရာတော်ဘုရားကြီးလည်းလမ်းမှန်တိုင်းလျှောက်သွားသလိုယနေ့တရားဓမ္မတွေလည်းလျှောက်သွားစေခြင်းလို့ဘုန်းကြီးကပြောပြတာပါအဲ့တော့နံပါတ်၁ဘုန်းကြီးတို့ဒုတိယချင်းကိုကျင့်တယ်ဆိုတာတရားရှိမှတ်တဲ့ပုဂ္ဂိုလ်တွေလည်းအတူတူပါပဲဒုတိယချင်းကျင့်တယ်တရားရှိမှတ်တယ်ဒါပฏิပတ်လုပ်တဲ့ပုဂ္ဂိုလ်တွေအဲ့တော့ဘယ်လိုပုဂ္ဂိုလ်မျိုးကိုမြတ်စွာဘုရားကချီးကျူးတော်မူတယ်လဲဘယ်လိုပုဂ္ဂိုလ်ဖြစ်စေခြင်းတယ်လဲဆိုတာဒါလေးကိုဘုန်းကြီးကနည်းနည်းလေးပြောပြပေးမယ်အဲ့တော့အားလုံးဟာပฏิပတ်လုပ်နေတော့ဆင်ကျင်စရာလေးတွေတွေးတောစရာလေးတွေဒါလေးတွေမှားရင်ပြင်မယ်ဒီလိုရည်ရွယ်ချက်နဲ့နာရပါတယ်အဲ့တော့နံပါတ်၁ကဘာလဲဆိုတော့မန္တတာမောမူဟတ္တာအာရိညီကိုဟောတိတဲ့ဒါကတော့ဒုတင်နဲ့ပတ်သက်လို့တိုက်ရိုက်ဟောတာဘုန်းကြီးတို့ဒုတင်နဲ့ပတ်သက်လို့ပฏิပတ်နဲ့ပတ်သက်လို့ဟောပြီဆိုရင်ဒါဟာဘုန်းကြီးတို့ကျန်တာတွေကလည်းပဲပฏิပတ်တွေဖျားဝပြူတယ်မေတ္တာပွားတယ်တရားရှိမှတ်တယ်ဒီတိုင်းပဲကျင့်ရပါတယ်အဲ့တော့တချို့ကဘာရည်ရွယ်ချက်နဲ့ကျင့်တယ်လဲဆိုတော့ဘာကြောင့်တရားအထုတ်နေတယ်လဲဒုတင်နေဆောင်ရတယ်လဲဆိုတော့မန္တတာမောမူဟတ္တာတဲ့အသိဉာဏ်นี่ထုံထိုင်းတဲ့အတွက်အင်မတန်မှတွေးဝေနေတဲ့အတွက်ဘာမှနားမလည်ပဲနဲ့အကြောင်းကျိုးမသိပဲနဲ့ကျင့်နေကြတာတဲ့အကြောင်းကျိုးမသိပဲနဲ့ဘာလုပ်နေကြတာလဲသူများလှုပ်လှုပ်လိုက်လှုပ်တယ်။ဘာကျိုးအနိတင်မှမတည်ပဲနဲ့ကြင့်ကြတာ။ဒုတင်ချင်းချင်းနဲ့သုံးတန်ဒုတင်ဆောင်တယ်။တောရဒုတင်ဆောင်တယ်။ပฏิပတ်တရားဝင်တယ်။အဲ့တော့အသိဉာဏ်တွေထုံထိုင်းတဲ့အတွက်တွေ့ဝေတဲ့အတွက်ဘာမှနားမလည်ပဲနဲ့သူများရောင်လို့ရောင်နေတဲ့ဒါမျိုးတွေလည်းမရှိနိုင်ဘူးလားရှိနိုင်သလား။မြတ်စွာဘုရားဟောခဲ့တာပါ။ဘုန်းကြီးကလုံးကြံပြောတာမဟုတ်ပါဘူး။နောက်ဒုတိယချက်ကဘာလဲဆိုတော့ပါပိဇောအိဇာဘဂတောအာရိညီကိုဟောတိပါပိဇောယုံမာသောလူလောဘယမက်ရှိသည်အိဇာဘကတောလောဘလူယမက်သည်တမ္မာဇီဝမှကင်အောင်ပြုအပ်သည်ဟုတ်တော်ဖြစ်၍အာရိညီကိုဟောတိအာရိညကင်ဒုတင်ဆောင်နေပฏิပတ်ကိုကျင့်နေတဲ့ဒုတိယရည်ရွယ်ချက်ကလောဘတွေကြီးလို့တဲ့ဘာကြီးလို့လဲလောဘကြီးပြီးတော့လောဘကြီးတဲ့အတွက်တမ္မာဇီဝဆင်းဆင်းရဲရဲနဲ့ဆုံးခံစားတာဒါလေးနဲ့မယောင်ရဲနိုင်တော့ဘူးတန်ဃာတော်ရှင်ပြတ်တည်းဆိုပုံကြည်ခြင်းလာတယ်နာမည်ကျော်ခြင်းရလဲအဲ့တော့ဒီတော့ဘာလုပ်လဲဆိုတော့သုတ်တန်ဒုတင်ဆောင်တယ်ပฏิပတ်တရားကျင့်တယ်ဆိုပြီးတော့နာမည်တွေပြန့်အောင်လုပ်ကြတယ်ပေါ့ဒါတွေကလည်းပဲမကောင်းဘူးတဲ့အဲ့ဒါရှင်ဒီဝဒတ်ရဲ့လမ်းစဉ်ဘုသူရဲ့လမ်းစဉ်လဲရှင်ဒီဝဒတ်လည်းပဲဘုန်းကြီးတို့ဒီနာလာဂရိဆင်ကြီးကိုလွတ်လိုက်တဲ့အခါမြတ်စွာဘုရားကိုလှုပ်ကြံတဲ့အခါသူ့ရဲ့လှုပ်ရက်တွေပေါ်သွားတော့ဇာတသက်မင်းကလည်းပဲဆုံးအုပ်900ပို့နေကြဖြတ်တော့ပြစ်တော့ဇာတသက်မင်းရဲ့ဘုန်းကံတွေဇာတသက်မင်းလှူတာတွေမရတော့ရှင်ဒီဝရက်ဟာဘုံကံနေသွားပါတယ်အဲ့ဒီချိန်မှာရှင်ဒီဝရက်ကဘလို့ကြံဖန်တယ်လဲဆိုတော့ဘုံကြည့်ကျင်တဲ့စိတ်နဲ့မြတ်စွာဘုရားကိုတန်ဃာတော်ချင်းမြတ်တီတော်နိုင်နေကြပါစေတန်ဃာတော်ချင်းမြတ်တီတသက်လို့စားပါစေစသည်ဖြင့်အချက်၅ချက်တောင်းဆိုခဲ့တယ်မြတ်စွာဘုရားကခွင့်မပေးခဲ့ပါဘူးမြတ်စွာဘုရားဘာမလုပ်ခဲ့ဘူးလဲအလိုရှိသလိုကျင့်ပါတဲ့တသက်လို့ဆိုလို့ရှိရင်လည်းပဲကိုကိုကြည့်ရွယ်ပြီးတော့တတ်တဲ့အသားငါကိုကမြင်းနဲ့ကြားတွေယုံမားတယ်ဆိုရင်မစားနဲ့ပေါ့ပန်းတကူသားဆိုရင်စားခွင့်ပေးတယ်ဆိုပြီးမြတ်စွာဘုရားကရှင်ဒီဝရက်ရဲ့အယူဆတွေကိုတောင်းတာတွေကိုပယ်ချခဲ့ပါတယ်အဲ့တော့ရှင်ဒီဝရက်ကလူတွေကိုငါတို့ကတော့မြတ်စွာဘုရားကလူနေတာလောဘနေတာကိုချီးကျူးတဲ့အတွက်လောဘနေချောင်းကျင့်တွေကိုငါကတင်ပြတယ်ယဟန်တွေကျင့်ဖို့မြတ်စွာဘုရားကပယ်ချတယ်ငါတို့ကတော့ဒီအကျင့်ကိုကျင့်တော့မယ်ဆိုပြီးတော့ရွာတဲ့ရွက်တဲ့လူတွေကိုလိုက်ပြီးတော့ပြောတယ်တဲ့လိုက်ပြီးတော့ဝါဒဖြန့်ခဲ့တယ်လိုက်ပြီးတော့ဘာလုပ်ခဲ့တယ်လဲဘာဖြစ်လို့လဲဆိုတော့ဘုံကြီးခြင်းလို့တဲ့ဘာကြီးခြင်းလို့ဘုံကြီးခြင်းလို့ဆိုတာလောဘအနှိမ့်ဆက်ခံရတာဘယ်သူနှိမ့်ဆက်ခံရတာလဲအဲ့တော့ကိုယ်ရှိတာလေးနဲ့မစားနိုင်ဘူးဘုံကံရဲ့ကြီးခြင်းတော့ကိုယ်ဒုတင်ဆောင်မဲ့အကြောင်းတရားတွေကျင့်မဲ့အကြောင်းယက်တိယွာတိလိုက်ပြီးတော့ပြောနေကြတယ်ဒါတွေကမသင့်တော်ဘူးတဲ့ဒါရှင်ဒီဝရရဲ့ဝါဒဘယ်သူရဲ့ဝါဒလဲဘုန်းကြီးတို့စာပေထဲမှာသူတော်ကောင်းကြီးတွေကြတော့ဘယ်လိုလဲဆိုတော့ကိုယ်ကဥပမာအပြင်ဒူတင်ဆောင်နဲ့တထထဲပဲစားတယ်တထထဲစားတဲ့အချိန်မှာဘုန်းကြီးတို့တပါးနေပြီးတော့အရှင်ဘုရားဒါလေးဖုံးပေးပါအောင်ဆိုရင်သူတော်ကောင်းတွေကြတော့ကိုဒူတင်ဆောင်နေတာကိုတီသွားမှာဆိုတဲ့အတွက်ဖုံးပေးလိုက်တယ်အဲ့တော့ဒူတင်မပြတ်ဘူးလားပြတ်သလားပြတ်သွားတယ်ဒါပေမဲ့လို့ပြီးမှပြန်ပြီးတော့ဆောက်တည်တယ်တဲ့ဘာဖြစ်လို့လဲဆိုတော့ကိုဒူတင်ဆောက်တည်နေတဲ့အကြောင်းကိုမသိစေချင်တာတဲ့ကိုဒူတင်ဆောက်တည်တဲ့အကြောင်းကိုဘာဖြစ်တာလဲအဲ့ဒါသူတော်ကောင်းတွေရဲ့လက္ခဏာဘု து ရဲ့လက္ခဏာလဲအရှင်ဒီဝရက်ကြတော့ကိုကျင့်တဲ့ဒူတင်လေးတွေပฏิပတ်လေးတွေကိုလူသိအောင်မကြွားကျင်ဘူးလားကြွားကျင်သလားအဲ့တော့တချို့လူတွေကရှင်ဒီဝရက်ကဟုတ်တယ်ဒူတင်တွေကျင့်ဖို့တောင်းတယ် မြတ်စွာဘုရားကဓာရီကိုခွင့်မပေးဘူးဆိုပြီးတော့မြတ်စွာဘုရားဘောကြီးညိုပြတ်ရှင်ဒီဝရဘောမှာတိုးပြီးတော့ကြီးညိုလို့အရှင်ဒီဝရမှာစာလန်းတောက်လန်းတွေဖြောင်းတန်းခဲ့တဲ့ဟာတွေရှိပါတယ်အဲ့တော့ဘုန်းကြီးတို့ကိုကျင့်မဲ့ကျင့်တွေကိုသူများတွေကိုလိုက်ပြောပြီးတော့မလိုအပ်ဘဲနဲ့ကြွားတယ်ဘယ်နေ့ဘယ်လိုလုပ်မယ်ဘယ်နေ့ဘယ်လိုတရားတွေအားထုတ်မယ်ဘယ်နေ့ဒုတင်တွေဆောင်မယ်ဒါသူတော်ကောင်းလမ်းစဉ်လားရှင်ဒီဝရလမ်းစဉ်လားသူတော်ကောင်းနေကြတော့ကိုစောက်တည်နေတဲ့ကိုကျင့်သုံးတဲ့တရားကိုပဲမသိစေခြင်းတဲ့အတွက်ဒုတင်ပြည့်ရှင်ပြည့်ပစေဆိုပြီးတော့စားလိုက်သေးတယ်ဖုံပေးလိုက်သေးတယ်ပြီးမှပြန်ပြီးတော့ဒုတင်တွေကျင့်တွေကိုပြန်ပြီးတော့ကျင့်တယ်တဲ့သူတော်ကောင်းတွေကကိုယ့်ရဲ့ဂုဏ်ကိုအကြောင်းမရှိဘဲနဲ့လူသိမခံစေခြင်းဘူးတဲ့ဘယ်သူသိမခံစေခြင်းဘူးလဲဒါကြောင့်မို့ဒီလိုပုံကိုယ်တွေလည်းမရှိဘူးလားရှိသလားအဲ့တော့တရားအထုတ်တဲ့အခါတရားကျင့်တဲ့အခါတုတ်တန်ဒူတင်ဆောင်တည်တဲ့အခါငါဒီလိုကျင့်ရင်တော့ငါ့ကိုလူတွေထင်ကြီးပြီးတော့ငါဘုန်းကံကြီးမားမှာပဲနာမည်ကြီးမားမှာပဲဆိုပြီးတော့ကျင့်တဲ့ပုံကိုယ်တွေကဒုတိယမျိုးစာတဲ့အဲ့တော့ဘယ်နှမျိုးရှိသွားပြီလဲနှစ်မျိုးရှိသွားပြီတဲ့နံပါတ်3ကဘာလဲဆိုတော့ဩမာရာစိတ်တ္ခေပါအာရိညီကိုဟောတိတဲ့နံပါတ်3မျိုးစားကစိတ်တွေမပြည့်ဝလို့တဲ့စိတ်တွေကပုံမှန်စိတ်မဟုတ်လို့ယူသွွတ်နေတဲ့အတွက်ဒါမျိုးတွေကိုရောင်တောင်တောင်နဲ့လှုပ်ကြတာဒါမျိုးတွေလည်းပဲရှိပါတယ်တဲ့မြတ်စွာဘုရားကအင်ဂုတ္တရနိကေမှာဟောခဲ့တာပါနောက်သတုဒ္ဓမျိုးစားကဘာလဲဆိုတော့ဝဏိတံဗုဒ္ဓေဟိဗုဒ္ဓတာဝကေဟိတိအာရိညီကိုဟောတိတဲ့တထုပတိပတ်ကျင့်တဲ့ပုဂ္ဂိုလ်တွေကဘယ်လိုလဲဆိုတော့ငါတို့ဒီလိုကျင့်လို့ရှိရင်တော့ဆရာသမားတွေကချီးကျူးတယ်ဆရာသမားတို့ရဲ့ချီးကျူးကိုခံခြင်းလို့မြတ်စွာဘုရားကကြိုက်တယ်မြတ်စွာဘုရားချီးကျူးတော်မူစေခြင်းလို့မြတ်စွာဘုရားရဲ့တပိသာဝကတွေကြည်ညိုစေခြင်းလို့မြတ်စွာဘုရားရဲ့တပိသာဝကတွေကဒုတင်နေကျင့်ပါပေတယ်တရားဘလောက်ဝင်ပါပေတယ်ဆိုပြီးတော့သူများချီးကျူးမှုကိုမျှော်တာသူများဂုံပြူစကားပြောတာကိုမျှော်ကိုးပြီးတော့ဝင်ကြတယ်တဲ့ပฏิပတ်ကျင့်ကြတယ်ဒါတွေလည်းမရှိဘူးလားရှိသလားဒါကနံပါတ်၄မျိုးစားဒီလေးမျိုးကိုမြတ်စွာဘုရားကချီးကျူးတော်မမူပါဘူးအကာယံမသိလို့ရှိရင်ရှင်တေဝရတ္တလိုလောဘကြီးပြီးတော့တရားဓမ္မတွေကြီးညိုအောင်ဘာတွေကျင့်နေပါတယ်ဘလို့တရားတွေဝင်ပါတယ်လူမသိသိအောင်လုပ်ပါတယ်ဆိုရင်ဘုန်းကြီးတို့တခါတရံခံမသိရင်လောဘတွေကြီးလွန်းသွားရင်အပေတောင်ကြနိုင်တယ်တဲ့ဘယ်တောင်ကြနိုင်တယ်လဲဒါကြောင့်ဒီလေးမျိုးကိုမြတ်စွာဘုရားကမလိုလားပါဘူးအဲ့တော့မြတ်စွာဘုရားဘလို့တရားကျင့်တဲ့မျိုးဘလို့ပฏิပတ်ကျင့်တာမျိုးကိုလိုလားတယ်လဲဆိုတော့ဘုန်းကြီးတို့စာပေမှာထပ်ပြီးတော့ရှိပါတယ်ဘယ်လိုလဲဆိုတော့အပိစာတံယေဝနေတာယတန်တုတ်ထေယေဝနေတာယတန်လီခံယေဝနေတာယပဝိဝေခံယေဝနေတာယဣဒမတိတံယေဝနေတာယအာရိညီကိုဟောတိတဲ့မြတ်စွာဘုရားဒီနောက်ဆုံးပုဂ္ဂိုလ်တော့ချီးကျူးတော်မူတယ်အင်မတန်မှမြင့်မြတ်ထက်တန်းကြတဲ့ကျင့်စဉ်ရှိတဲ့ပုဂ္ဂိုလ်တဲ့တနည်းအားဖြင့်အင်မတန်မှတန်ဖိုးရှိတဲ့လူသားလို့ဒီလိုပြောလို့ရတယ်ကျေးဇူးရှင်လို့ဒီလိုဂုဏ်ပြုလို့လည်းရပါတယ်အဲ့တော့ဘယ်လိုလဲဆိုတော့ဘလိုကြီးရွယ်ချက်နဲ့တရားတွေကျင့်တာလဲဆိုတော့အပိစာတံယေဝလူလောဘယမမရှိသူဤဖြစ်ကိုယ်သာလျင်နေတာယမီ၍တဲ့အဲ့သူရဲ့ကြီးရွယ်ချက်ကအလိုလောဘယမနေဖို့တဲ့ဘာနေဖို့လဲအဲ့တော့တမနစ်တရားရှုမယင်တမနစ်ကိလေသာကင်းတယ်တရက်တရားရှုမယင်တရက်ကိလေသာကင်းတယ်တနှစ်တရားရှုမယင်တနှစ်ကိလေသာကင်းတယ်အဲ့ဒီလိုကိလေသာကင်းခြင်းနဲ့စိတ်လောဘကြီးနေလို့ရှိရင်သူများတွေပူလောင်တယ်အဲ့တော့လောဘတွေနဲ့နဲ့နဲ့နဲ့သွားတယ်ဆိုရင်ဒါမြတ်စွာဘုရားဆန္ဒတော်နဲ့ညီတယ်တဲ့ဘုသူဆန္ဒနဲ့ညီတယ်လေအဲ့တော့တကယ်လို့တရားတွေတော့အာထုတ်ပါရဲ့လောဘတွေရဲ့ကြီးလာတယ်ကိုယ့်ရဲ့လှုပ်သမားတွေအပေါ်မှာမတရားလှုပ်ခြင်းစတဲ့ပေါက်တယ်ကိုယ့်ပဲစီးပွားရေးမျက်စားခြင်းတယ်ဒါဆိုရင်ဘုန်းကြီးတို့လမ်းမှန်သလားမမှန်ဘူးလားမြတ်စွာဘုရားကအပိစာတံယေဝအလိုလောဘယမမရှိသည်ဖြစ်ကိုယ်သာလျင်နေတာယမီ၍အာရိညီကိုဟောတိအာရိညကင်ဒုတင်ဆောင်းခြင်းစားတဲ့ပฏิပတ်အကျင့်ကိုကျင့်ပါပေတယ်တဲ့ဒီလိုနည်းနဲ့တရားကျင့်ရတယ်တဲ့တမနစ်တရားရှုမရင်တမနစ်ယုံနဲ့နေအမှန်တိုင်းသိပြီးတော့ငါးဆွဲတွေပြောက်ပြီးတော့တမနစ်လောဘဒေါသနေပါတယ်တဏှာကြီးရှုမရင်တဏှာကြီးနေတယ်နောက်ပြီးတော့ကုံသွားလို့ရှိရင်အရိယာသူတော်စင်ဖြစ်သွားတာပဲအဲ့ဒီလောဘဒေါသတွေကုံဖို့လောဘဒေါသတွေနေဖို့တရားရှုမှတ်တယ်ဆိုရင်ဖျားရှင်ရဲ့ဆန္ဒနဲ့ညီတယ်တဲ့ဘုသူရဲ့ဆန္ဒနဲ့ညီလဲတရားရှုမှတ်ပါရဲ့အကျင့်ကျင့်တရားတော်ဝင်ပါရဲ့လောဘတွေရဲ့ပိုကြီးလာပါတယ်ဆိုရင်ဒါတွေကမစင်စားသင့်ဘူးလားစင်စားသင့်လားဖျားရှင်ရဲ့ဆန္ဒနဲ့ညီသလားမညီဘူးလားမညီဘူးနောက်တကတန်တုတ်ထင်းရေးဝရသမျှသောပစ္စည်းဖြင့်ရောင်ရဲကျင့်တဲ့မှုကိုသာလျင်ကျင့်တဲ့ချင်းကိုသာလျင်နေသားရမီ၍အာရိညီကိုဟောတိအာရိညကင်ဒုတင်စားတဲ့ပฏิပတ်အကျင့်ကိုကျင့်ပါပေတယ်တဲ့ ဒုတိယကဘုန်းကြီးတို့တန်တုပ်ထည့်ရေဝတယ်ကိုရသမျှလေးနဲ့တင်းတင်းရောင်ရဲပြီးတော့ကျေနဲ့တယ်ဘုန်းကြီးတို့စီးပွားရေးလုပ်တယ်မတရားသဖြင့်မလိုချင်ဘူးရသမျှနဲ့ရောင်ရဲတယ်ကြိုးတော့ကြိုးစားရမှာပေါ့တင်းတင်းရောင်ရဲတယ်ဆိုပြီးတော့အဲ့နေလို့တော့ဘယ်ဖြစ်ပါမလဲအဲ့တော့ကိုကြိုးစားသလောက်ကိုရတယ်ရသလောက်နဲ့လက်ခံနေတဲ့ရသလောက်နဲ့ဘာဖြစ်လဲပို့ပြီးတော့ငါမရရလေးချင်းဒေါသဒေါမနတတွေမဖြစ်ဘူးဘသူကတော့ပို့ရသွားတယ်ငါရအောင်ဘယ်လိုလုပ်ရမလဲလောဘတွေမကြည့်ဘူးအဲ့တော့တရားအားထုတ်တယ်ဆိုတာအဲ့ဒီလိုတင်းတင်းရောင်ရဲနိုင်ဖို့တရားဝင်ပါတယ်ဆိုမှဘာလေးမှစားချင်တာဘယ်လိုကြောင်းလေးမှနေချင်တာဒါမျိုးဆိုရင်ဘုရားရှင်ရဲ့ဆန္ဒနဲ့ညီပါမလားမညီဘူးဒါကြောင့်မို့အဓိကရိတ်တာတွေလာတယ်တရားရဖို့ဘာရဖို့လဲကိလေသာနည်းဖို့ဘာနည်းဖို့လဲအဲ့တော့လာပြီးတော့တရားထုတ်ပါရဲ့ဘလို့ကြောင်းမျိုးမှာနေကျင်တာဘလို့စားမျိုးမှာစားကျင်တာကိုကျမ်းမာရင်နဲ့မတက်လို့တမျိုးပေါ့ကောင်းကောင်းစားကျင်တယ်ကောင်းကောင်းနေကျင်တယ်ဆိုရင်ဖျားရှင်ရဲ့ဆန္ဒနဲ့ညီသလားမညီဘူးလားမညီဘူးနောက်ပါလဲဆိုတော့တန်လေခံရေးဝကိလေသာတို့ကိုချစ်ပေပေခွာခြင်းကြောင့်ငါသာလေပေခွာခြင်းကိုသာလျင်နေသားရမိ၍အာရဉ္ဇီကိုဟောတိအာရဉ္ဇကင်ဒုတင်းစတဲ့ပฏิပတ်တွေကိုကျင့်တယ်တဲ့ကိလေသာတွေကိုချစ်ခွာပြီးတော့ပယ်ပစ်ခြင်းလို့တဲ့ဒီလိုရည်ရွယ်ချက်နဲ့တရကိလေသာတရတရားထိုင်လိုက်တယ်တလာစကံတွေဝင်လိုက်တယ်ဆယ်ရစကံဝင်လိုက်တယ်တရားကထွက်လာလို့ရှိရင်မေတ္တာတရားတွေပို့ပြီးတော့ပြည့်လာတယ်လောဘဒေါသတွေနည်းသွားတယ်လူချင်းချင်းဆက်ဆံတယ်မေတ္တာတရားနဲ့ဆက်ဆံတယ်နောက်ဆုံးတောင်းစာနေတဲ့ပုဂ္ဂိုလ်ပဲဒီကောင်ပြင်းလို့ဒီလိုမမြင်တော့ဘဲနဲ့သူလည်းပဲသူ့အကြောင်းနဲ့သူရှိမှာပဲ။ဘာကြောင့်တောင်းစားရတလဲ။ပျက်စီးနေတဲ့မိန်းကလေးတွေကိုလည်းပဲပျက်စီးရန်ကောဒါမျိုးဒေါသမဖြစ်ပဲနဲ့။ဘာကြောင့်လဲမိဘကြောင်းလားပတ်ဝန်းကျင်ကြောင်းလားသူ့ကိုဖျက်ဆီးလိုက်တာဘယ်သူလဲ။ဒါမျိုးလေးတွေအကြောင်းကျိုးလေးတွေနဲ့ကိုချင်းစာတက်တဲ့မေတ္တာတရားတွေဖြစ်လာပြီးတော့တက်နိုင်နေမြကူညီတယ်။ဒါဆိုလို့ရှိရင်ဘုန်းကြီးတို့ဒီပုဂ္ဂိုလ်ဟာကိလေသာတွေတဖြည်းဖြည်းနဲ့ချစ်ပစ်လိုက်တဲ့အတွက်နေပါလာတယ်တဲ့။အဲ့ဒီလိုရည်ရွယ်ချက်နဲ့တရားအထုတ်ပြီးဆိုရင်ဘုန်းကြီးတို့ဖျားရှင်ရဲ့ဆန္ဒနဲ့မညီဘူးလားညီသလားညီတယ်ဒီလိုမှမဟုတ်ပဲနဲ့တရားတော်အထုတ်ပါရဲ့လောဘဒေါသတွေရဲ့ကြီးလိုက်တာဒေါသလည်းပဲထောင်ငနေဆိုရင်ပြောလိုက်တာပြောလိုက်တာလည်းပဲငါသိငါတက်မင်းဒါလေးမှနားမလည်ဘူးလားဒီလိုစိတ်သက်တည်နဲ့ပြောပြီးဆိုရင်ဘုန်းကြီးတို့ဒါတရားထုတ်နေရမစင်စားတင်ဘူးလားစင်စားတင်သလားကိလေသာတွေနှဲပါအောင်ချစ်ပြအောင်နှဲပါဖို့ချစ်ပြတဲ့နီးလန်းနဲ့ကြိုးစားမှဘုန်းကြီးတို့မြတ်စွာဘုရားရဲ့ဆန္ဒတော်နဲ့ညီပါလိမ့်မယ်ဒါလေးတွေကတတိထားတဲ့။ဒါကြောင့်ဘုန်းကြီးတို့တရားရှိမှတ်ပြီလို့တရားတွေပြေဝပြီဆိုရင်ကိုရှိမှလौသမားတယောက်၊သာသမီတယောက်မှားပြီဆိုရင်ဒေါသတွေမဖြစ်ပါဘူး။ဘာကြောင့်မှားသလဲ။ဒီအမားကိုငါဘယ်လိုများပြင်ပေးရမလဲ။ဒါမျိုးလေးတွေဖြစ်သွားပြီဆိုရင်ဒီပုဂ္ဂိုလ်ရဲ့တရားရှိမှတ်နေရမှန်ကန်တယ်တဲ့။ဘုရားရှင်ရဲ့ဆန္ဒနဲ့ညီတယ်။ဘုသူ့ရဲ့ဆန္ဒနဲ့ညီလဲ။နောက်ပြီးတော့ပဝီဝေကံယေဝနေတာယာတဲ့။ပဝိဝေကံယေဝကာယဝိဝေကစိတ်တဝိဝေကဥပရိဝိဝေကဥသောဝိဝေကသုံးမျိုးကိုသာလျင်နေသာယာမိပြု၍အာရဉ္ဇီကိုဟောတိအာရဉ္ဇကင်ဒုတင်းစတဲ့ပฏิပတ်တွေကိုကျင့်ပါれတဲ့အဲ့တော့ဒီကဘာလဲဆိုတော့ဘာကြီးဝဲချက်နဲ့ကျင့်တာကိုဘုရားရှင်ကလိုလားတယ်ဆိုတော့ကာယဝိဝေကတဲ့အဲ့တော့တရားကျင့်တယ်ဆိုတာအဖို့မင်လို့မကောင်းဘူးတဲ့အဖို့မင်ကာယဝိဝေကစိတ်သုံးတာဘုန်းကြီးတို့နှစ်ယောက်ဆိုရင်စကားမပြောဖြစ်ဘူးလားပြောဖြစ်သလားဒါကြောင့်တရားရှိမှတ်တဲ့အချိန်မှာစကားပြောတဲ့သလားမပြောတဲ့ဘူးလားအဖို့ဒီခွာပြီးတော့တရားထုတ်ပါတယ်ဆိုမှအိမ်ကဘသူကိုတတိယတာဘသူမှဆင်ပြေပါမလားဒါမျိုးတွေဖြစ်နေတယ်ဆိုရင်ဒါဖျားရှင်ရဲ့ဆန္ဒနဲ့မညီတော့ပါဘူးစိတ်တဝိဝေကအဲ့တော့စိတ်တဝိဝေကလည်းစိတ်ကကိလေသာတွေတန့်ရှင်းစင်ကြယ်ပြီးတော့ခုနကောင်းမြတ်တဲ့တရားတွေနဲ့မေတ္တာတရားပြေဝစွာနဲ့တရားဓမ္မပြေဝစွာနဲ့အရာရာမှနေနိုင်အောင်ကြိုးစားရပါတယ်ဥပရိဝိဝေကနိဗ္ဗာန်ကိုမျက်မှောက်ပြုခြင်းလို့ဒီကိလေသာတွေကုန်ကန်းရပြည့်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုခြင်းလို့အိုနာတေရဆင်းရဲကင်းတဲ့နိဗ္ဗာန်ကိုမျက်မှောက်ပြုခြင်းလို့ဒီလိုစိတ်ထားနဲ့ဘုန်းကြီးတို့တရားအားထုတ်မှဘုသူ့ရဲ့ဆန္ဒနဲ့ညီလေ။နောက်ဆုံးဣဒံမတ္တိတံယေဝနေတာယဣဒံမတ္တိတံယေဝဤအကျင့်မြတ်ပฏิပတ်ဖြင့်ဤအကျင့်မြတ်ပฏิမဲ့ဖြင့်လိုရှိသည့်အဖြစ်ကိုသာလျှင်အကျင့်ကိုမျက်မျက်နှုံနှုံကျင့်လို့သည့်အတွက်သာလျှင်အာရဉ္ဇီကိုဒီအာရဉ္ဇကင်ဒုတင်းစားတဲ့ပฏิပတ်ကိုကျင့်ပါပေ၏တဲ့။ဘာဖြစ်လို့ဒီတရားကျင့်တာလဲဆိုတော့တရားကိုမျက်နှိုးလွန်းလို့ကျင့်တာတဲ့။ဘာဖြစ်တာလဲ။ဘာဖြစ်ခြင်းလို့ယရရားချေခြင်းလို့အိမ်တော်ရေးဆင်ပြေခြင်းလို့စီးပွားရေးတက်ခြင်းလို့ဒါတွေမပေါ့။တရားကိုမျက်နှိုးလွန်းလို့ဒီတရားနှလုံးသားထဲမှာကဲရင်သွားရင်ကိုယ်တိုင်လည်းပဲမငြိမ်အေးဘူးလားငြိမ်အေးသလား။ကိုယ်နဲ့ဆက်ဆံနေတဲ့မိသားစုမငြိမ်အေးဘူးလားငြိမ်အေးသလား။ အဲ့တော့ဒီလိုတရားကိုမြင်လို့တရားကိန်းလိုက်လို့ချင်းကိုယ်လည်းပဲညင်ရေးပဝန်ချင်းလည်းပဲညင်ရေးအောင်လို့ဒီလိုရည်ရွယ်ချက်နဲ့တရားရှုမှတ်တာတဲ့အဲ့ဒီလိုဘုန်းကြီးတို့ကိလေသာတွေကင်းစင်ဖို့ရှိသမျှနဲ့ရောင်ရဲလွယ်ဖို့လောဘမကြီးဖို့ကာယဝိဝေကစိတ်တဝိဝေကတွေကိုဖြစ်စေဖို့နောက်ဆုံးမှာတရားကိုမြင်လို့လို့ဒီလိုအကျိုးတရားတွေကိုမျှော်ကိုးပြီးတော့တရားရှုမှတ်ပါတယ်ဆိုရင်ဒီလိုပုဂ္ဂိုလ်မျိုးဟာမြတ်စွာဘုရားကအမြင့်မြတ်ဆုံးပုဂ္ဂိုလ်မြတ်တဲ့ဘာပုဂ္ဂိုလ်မြတ်လဲဘုရားတို့မိုးကုတ်ဆရာတော်ဘုရားကြီးလည်းတရားတွေရှုမှတ်သွားတာဒီရွယ်ချက်တွေမပါဘူးလားပါသလားပါတယ်ဒါလေးတွေကိုဘုန်းကြီးကသိစေခြင်းလို့ဒါကြောင့်ဘုန်းကြီးတို့ဝိပဿနာဒုရနဲ့ဆက်ပြီးတော့ပါလဲဆိုတော့တန်လေဟုကာဝတိနောဘဏဗန္ဒသေနာတနာဘိရတ္တအတ္တဘာဝေခယဝယံပတ္ထပိတဝါတာတိဇာကရိယဝတိနဝိပဿနာဝတ္တတဝါယာဝရတ္တကဏန္တိဣဒံဝိပဿနာဒုရဏာမတဲ့အဲ့ဒီလိုရည်ရွယ်ချက်မျိုးနဲ့ကိလေသာကင်းခြင်းလို့နောက်ပြီးတော့လောဘဒေါသတွေတဖြည်းဖြည်းနဲ့နေအောင်လို့မိမိကိလေသာငြိမ်းပြီးတော့သူတစ်ပါးတွေကိုငြိမ်းအေးမှုပေးခြင်းလို့တရားကိုမျက်နှာလွန်းလို့တရားကိန်းလို့ရှိရင်ပဝန်ကျင်ချမ်းသာသွားအောင်လို့ငြိမ်းချမ်းသွားအောင်လို့လောကကြီးငြိမ်းချမ်းသွားအောင်လို့ဆိုတဲ့ရည်ရွယ်ချက်နဲ့နိဗ္ဗာန်ကိုမျက်မှောက်ပြုဖို့ရည်ရွယ်ချက်နဲ့တရားအထုတ်တယ်တဲ့ဘယ်လိုအထုတ်ရမလဲဆိုတော့တာတစ္ဆကိရိယာဝတေနတဲ့အမြဲမပြတ်တရဇက်ရှုမှတ်ပါတဲ့တရားထုတ်တဲ့ကဘယ်လိုရှုမှတ်ရမလဲစကားလေးပြောလိုက်တရားရှိမှလိုက်တမာရီရတိုးဖို့မလွယ်ပါဘူးဒါကြောင့်တာတစ္ဆကိရိယာဝတေနအဲ့ဒီလိုအမြဲမပြတ်ရှိမှပြီးတော့ရဟန္တာဖြစ်အောင်ရတ္တမရတ္တဖို့ရအောင်အထုတ်ပြီးဆိုရင်အဲ့ဒါဝိပဿနာဒုရအလုံးတဲ့ပရိပတ္တိအလုံးပေါ့ဘာလို့လဲဒီအလုံးကိုလည်းပဲဆရာတော်ဘုရားကြီးမကျင့်ဘူးလားကျင့်သလားနောက်တတန်းထဝက်မှာဆရာတော်ဘုရားကြီးကတရားတွေကျင့်တရားတွေဟောပြီးတော့တတန်းထဝက်ကိုကုံစုံစေခဲ့ပါတယ်အဲ့တော့ဘုန်းကြီးတို့မိုးကုတ်ကအလုံးသောယဟန်တော်တပိရေရောနောက်ပြီးတော့လူတကာတကာမရေရောဆရာတော်ဘုရားကြီးချမှတ်သွားတဲ့လမ်းစဉ်ဟာဘုန်းကြီးတို့တာမညကြည့်ရင်တော့ဆရာတော်ဘုရားကြီးကျင့်သွားတာပဲဒါဗိမဲ့လို့တဲ့သင်တို့လည်းပဲငါကျင့်တယ်လို့လိုက်ပြီးတော့ကျင့်သုံးကြလို့တိုက်တွန်းတဲ့သဘောမပါဘူးလားပါသလားတဘောသာသနာထဲမှာလည်းပဲမိုးကုတ်ဆရာတော်ဘုရားကြီးရဲ့အကြောင်းတွေရေးတဲ့အခါဒီသဘောလေးပါတာတွေ့ရပါတယ်အဲ့တော့ဘုန်းကြီးတို့ကျင့်စဉ်တစ်ခုဟာမိဘကိုပြုစုလို့ကြွေးခြင်းသည်မင်္ဂလာမြည်၏အဲ့တော့မင်္ဂလာဖြစ်တယ်ဆိုတာဘာပြောတာလဲဆိုတော့တင်တို့တဲ့မင်္ဂလာဖြစ်ချင်လို့ရှိရင်မင်္ဂလာဖြစ်အောင်လို့မိဘနှစ်ပါးကိုပြုစုလှုပ်ကြွေးကြပါဆိုပြီးတော့ဘုန်းကြီးတို့ဓမ္မစရိယနီဒေသနာဟာရနိတိနီမှာအာနတ္တိတိုက်တွန်းတဲ့သဘောလေးပါတယ်ဘာသဘောလေးပါလဲအဲ့တော့မိုးကုတ်ဆရာတော်ဘုရားကြီးဟာပရိယပฏิပတ်မြတ်စွာဘုရားကသူ့ရဲ့သားတော်ယဟန်တော်တွေကိုအနှင်းသွားခဲ့တယ်အဲ့တော့ဆရာတော်ဘုရားကြီးကဒီတာဝန်နှစ်ရက်ကိုမျက်မျက်နှုံနှုံနဲ့မထမ်းရွက်ခဲ့ဘူးလားထမ်းရွက်ခဲ့သလားရှိတတန်တဝက်မှာပရိယတိတောင်းတွေကိုထမ်းဆောင်ခဲ့တယ်။နောက်တတန်တဝက်နိဗ္ဗာန်မှာလည်းပဲဘုန်းကြီးတို့ပฏิပတ်တိဟောပြောခြင်းကိုယ်တိုင်ကျင့်ကြံကြိုးကိုအားထုတ်ခြင်းဒီလုပ်တွေမလုပ်ခဲ့ဘူးလားလုပ်ခဲ့သလား။ဒါကြောင့်ဘုန်းကြီးတို့ဒကာဓမ္မတွေလည်းဆရာတော်ဘုရားကြီးရဲ့တပည့်တွေဆိုတော့ဆရာတော်ဘုရားကြီးသွားတဲ့လမ်းစဉ်ကိုမသွားတင်ဘူးလားသွားတင်သလား။ကဲအားလုံးလက်အုပ်ချီပြန်ဆိုရအောင်မိုးကုတ်ဆရာထေမဟာလွန်စွာကြိုးစားတော်မူသည်ဗုဒ္ဓလွယ်အပ်ဝန်နယမြဲမြဲနူနူထမ်းခဲ့သည်ဗုဒ္ဓလွယ်အပ်ဝန်နယမြဲမြဲနူနူထမ်းခဲ့သည်တတန်ထဝပရိယထဝက်တရားကျင့်ခဲ့သည်တတန်ထဝက်ပရိယထဝက်တရားကျင့်ခဲ့သည်အဲ့တော့ဒီကဗျာလေးရဲ့အတိတ်ဘေဟာအလုံးနားလည်တော့ပါ ਈ မြတ်စွာဘုရားကတာဝန်နှစ်ရက်အနှင်းခဲ့တယ်ဆရာတော်ဘုရားကြီးကလည်းတာဝန်နှစ်ရက်ကိုမျက်မျက်နှုံနှုံမထမ်းခဲ့ဘူးလားထမ်းခဲ့သလားထမ်းခဲ့တယ်ရှေ့တတန်ထဝက်ကဘာကိုအားထုတ်ခဲ့တယ်လဲပရိယတ်ကိုအာထုတ်ခဲ့ပါတယ်။နောက်တတန်ထဝက်ကပฏิပတ်ကိုအာထုတ်ခဲ့တယ်တဲ့။ကဲလိုက်စုမိုးကုတ်ထေရှင်မြက်လန်းစဉ်မှန်ပင်ကြိုးစားလိုက်သင့်သည်မိုးကုတ်ထေရှင်မြက်လန်းစဉ်မှန်ပင်ကြိုးစားလိုက်သင့်သည်အဲ့တော့ဆရာတော်ဘုရားကြီးကိုကြည်ညိုပါတယ်ဆရာတော်ဘုရားကြီးကိုမျက်နှိုးပါတယ်ပူဇော်ခြင်းပါတယ်ဆိုရင်ဘ Hori Shuya do the bin Puzo Yung and Bibao, Sierra of Yai Chamade Lansing, Jin don't do other Lansing, you will light them, Mula light them, the la. Eddie do light in a damn money, Puzora, Palo Dale. Mogo Dainway Mashida, Tabi, Shandoria, Mogo Sierra of Yaya, Shuzwa, then you be my hobby, Pochare. Mimi do leve Tamuri, Melo de Mula, Lo de Nala. Melo de Mula, Lo de Nala. Hello, for you, Madden Yuvene, Hobio Denala. Madden Yuvene, Pocha Denala. Hello, Sierra of Yai, loaded Lansing, Dine, Denanemia, Samuwea, Dika, Mobo, Denanemia, Lila Me, so in Lila Ziari, Machiula, Chidala. Dajon Sierra of Yai, Shaolan, Dwarre Lansing, Dine, then you beat up Hobiova, then you beat up Pochava, D Lansing, Dine, Lye, Sierra of Yai, Buzoya, Mayahula, Yaudala. Now we don't Mogo the Garagamari, Leve. Mimiru, Tea, Pianboy, the Juzare, so ye, Niman Laman, Dai, Sierra of Yai, Shaldware, Lansing, and Dai, Tegewe, Peria, Digo, then you beat a Hobio Pocha, Tamurin, a point to Talana, Mabutem, Mula, Butem, the La Pianboy, and Bio, so beat a Pietalu, Lotem, the La Malotem, Mula, Malotemu, Ero Dilu, Sierra of Yai, Chamma, Dware, Chendon, Dware, Lansing, Dai, Jimmy, so ye. Arashuya do Puzore Kama, a gonzo, damane, Puzora, a gonzo, bane, Puzorale. Get a lazo in pony, hojare, Mogo siaro viaji, Lansing, yes, so that they are nale laupavi, Tidiaro guna, you beetle, Mogo siaro viai chama duare, Kurain chin, don't duare, Lansing, yago, Alondo de Vita Wagamia, Tadui, Madain, Lina, chin, don't and Yavazi, Erilu, chin, don't beetle, Nausoma. Senya doga paramidi biwa bi senya kadin chonyi ya neiban gu diwa ma be kozi gu nga neiban chanda wu miyamao piu nain jaba zi gong dari. Gemita poaya ao lau chi lai. Kozi gu nga kudita piyoja tadawarwe. Aima yama, Gonswama, Aisa naimbazi, Gonswamuda, Alenya, Tamyao naimbazi, Makaun Yesu, Akumyu, Piachu naimbazi, Dompia Seli, Parami, Gozi Pinai Javazi, Duro Gaunde, Deyamye, Luan Bagava Divazi, Duro Gaunde, Deyamye, Luan Bagava Divazi, Taru Kolai.